Welcome to the Voice of America in Burmese.
Mingla ba shin Washington Bureau of VOA American တန်ကနေ2018ခုနှစ်ဩဂုတ်လ13ရက်တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်ကျွန်မအင်ဂျင်နိုင်ပါ
မင်္ဂလာပါရှင်ကျွန်မကခင်ဗျာတက်ပါဒီမနက်ခင်းသတင်းတွေကိုကိုစုံဝင်လိုက်နေတူကြီးညာပေးမှာပါတနင်္လာနေ့မှာသမရအင်ဗျူတစ်ဖက်လမ်းမတွေပေါ်မှာလူဗျူအမျိုးသားရေးဝါဒီတွေစုဝေးပြီးဆန္ဒပြတဲ့ပွဲမှာလူမျိုးရေးခွဲခြားမှုကိုဆန့်ကျင်တဲ့ဆန္ဒပြသူတွေပါဒဏ်ပြန်ဆန္ဒပြခဲ့ကြပါတယ်မြန်မာနိုင်ငံကို၄ရက်ကြာလမ်းအောင်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဟာရခိုင်ပြည်နယ်ကိုတွားရောက်ခဲ့ပါတယ်စီးရီးယားကတဘုံတွေထိမ့်ချုပ်ထားတဲ့အစ်လစ်ဒေသမှာပောက်ကွဲမှုကြောင့်လူ40ကျော်သေဆုံးခဲ့ရပါတယ်ဒီလိုထူးခြားတဲ့သတင်းလေးကြားမှာပါမှအင်ဂျင်နီယာ
ကောင်းပါပြီရှင်မြန်မာနိုင်ငံမှာတော်ရိုင်းစင်တွေကိုဖမ်းဆီးတပ်ဖြတ်ပြီးတော့စင်အရေးပြားတွေကိုတရုတ်နိုင်ငံဘက်တရားမဝင်တင်ပို့ရောင်းချနေတာကြောင့်မြန်မာစင်မျိုးတုံးမဲ့အန်ဒီရဲ့ရင်ဆိုင်နေရပါတယ်
။ Yeah, it actually was a huge shock. So we were following these elephants with our collars and we started noticing that they disappeared, the collar stopped.
ဒါကတော့လွန်ခဲ့တဲ့3-4နှစ်အတွင်းကမှစတင်ခဲ့တဲ့စင်အရေးပြားရောင်းဝယ်ရေးကိုဘလို့ခြေရာခံမိတယ်လဲဆိုတာစူးစမ်းလေ့လာခဲ့တဲ့ဂေဟပညာရှင်တဦးကပြောပြသွားတာပါနောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်ဒါအပြင်ထိုင်းနိုင်ငံကငရဲဆေးစစ်စင်ရေးလို့အမည်ပေးထားတဲ့မူရဆေးဝါနှိမ်နင်းရာမှာမြန်မာနိုင်ငံဘက်ကတည်လာတဲ့စိတ်ကြွဆေးတွေကိုဖမ်းဆီးရမိခဲ့တဲ့အကြောင်းသတင်းပေးပို့ချက်ကိုလည်းတင်ဆက်ဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်တဲ့အခါမှာတော့ဒဝယ်ရေးနဲ့စီမံကိန်းအကြောင်းတင်ပြထားတဲ့မြမရေးရာဆွေးနွေးခန်းစီစဉ်ကိုလည်းထုတ်လွှင့်မှုရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခေမျိုးသက်နဲ့ကိုစောဝင်းလိုင်တို့ကပြောပြမှာပါရှင်
တနင်္လာနေ့ကသမရအင်ဂျူတစ်ဖက်ကလမ်းတွေပေါ်မှာလက်တဆုပ်စားလောက်ရှိတဲ့လူပြူအမျိုးသားရေးဝါဒီတွေရဲ့ဆန္ဒပြဆွေးပွဲမှာမရင်မတွက်နိုင်အောင်များပြားလာတဲ့လူမျိုးအသားအရခွဲခြားမှုဆန့်ကျင်သူတွေရဲ့ဒဏ်ပြန်ဆန္ဒပြခဲ့ကြပြီးဒီအဖွဲ့နှစ်ဖွဲ့ထိတ်တိုက်မတွေ့အောင်ရဲတွေကခွဲထားခဲ့ပါတယ်။မနစ်ကဗာဂျီးနီးယားပြည်နယ်ရှာလော့စ်ဗစ်မှာနာဇီဆန့်ကျင်ဆန္ဒပြပွဲလို့လူအသေးဆုံးတဲ့အထိအကြမ်းဖက်မှုတွေမဖြစ်စေဖို့အတွက်ဒီနှစ်ဆန္ဒပြနေတဲ့ Washington DC က Lafayette Mansion မှာရဲတွေကဒီအဖွဲ့နှစ်ဖွဲ့ကိုကျေပြန့်တဲ့ကွက်လတ်တစ်ခုနဲ့ခွဲခြားထားတာပါ။မနစ်ကပွဲမှာသူ့ကိုယ်သူနာဇီလို့ဝန်ခံခဲ့တဲ့လူတစ်ယောက်ကဆန္ဒပြပွဲအတွင်းအသက်32နှစ်အရွယ်ဒဏ်ပြန်ဆန္ဒပြသူ Heather Hare ကိုကားနဲ့တိုက်တက်ခဲ့တယ်လို့အဆွတ်ဆွဲခံနေရပါတယ်။လူပြူတွေရဲ့ရပိုင်ခွင့်လူမှုစုဝေးပွဲလို့ခေါ်ပြီးဆန္ဒပြတဲ့လက်တဆုပ်စားလူစုကမရင်ကျေးတဲ့စာရန်တွေပါတဲ့ဆိုင်မုတ်တွေအုံနှုံးတွေနဲ့ဒေါသတကြီးအဟက်ဆန္ဒပြခဲ့ကြတာပါ။ဒီအမျိုးသားရေးဝါဒီဆန္ဒပြသူအများပြတ်ဟာသတင်းတောက်တွေအမေးကိုပြန်မဖြေကြဘဲသူတို့ရဲ့မျက်နှာတွေကိုပဝါရီအလံတွေနဲ့ကွယ်ထားတာတွေ့ရပါတယ်။တနင်္ဂနွေနေ့လူလူစုဝေးပွဲဖြစ်မြောက်ဆော်သူ Jason Kessler ကတော့လူပြူရပိုင်ခွင့်လှုပ်ရှားရေးဟာအမုန်းတရားတွေအကြမ်းဖက်မှုတွေဖိနှိပ်မှုတွေနဲ့တွဲနေတာပဲမဖြစ်နိုင်ဘူးလို့ပြောပါတယ်။ဒံပြန်ဆန္ဒပြသူတွေကတော့ American ပြည်ထောင်စုဟာလူတစုအတွက်မဟုတ်ပဲအားလုံးအတွက်ဖြစ်ပြီးဖက်ရှင်အာနာရှင်ဝါဒကစိန်ခေါ်နေတယ်လို့ပြောပါတယ်။ရပောင်းများစွာလူမျိုးအသားအရခွဲခြားမှုဆန့်ကျင်တဲ့ဆိုင်းဘုတ်မျိုးစုံကိုဖွင့်ရမ်းပြီးတော့ဆန္ဒပြကြတာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့အမေရိကန်နိုင်ငံအတွက်အားလုံးစီးလုံးညှင်းညွတ်ကြဖို့နဲ့ခွဲခြားမှုအားလုံးနဲ့အကြမ်းဖက်မှုလုပ်ရအားလုံးကိုရှုံချကြောင်းနဲ့အမေရိကန်နိုင်ငံသားအားလုံးငြိမ်းချမ်းချဖို့သူ့ Twitter ကနေစနေနေ့ကအရေးတာပြီးဆူတောင်းပေးခဲ့ပါတယ်
။ FBI ပြည်ထောင်စုထောက်လှမ်းရေးဘီရိုအကြီးအကဲ James Comey ကိုသမ္မတဒေါ်နယ်ထရမ့်မနစ်ကယာရုကဖြုတ်ပစ်လိုက်တဲ့ကိစ္စနဲ့ပတ်သက်လို့ရုရှားအရေးစုံစမ်းစစ်ဆေးနေတဲ့ရောဘတ်မိုလန်အနေနဲ့သမ္မတထရန့်ကိုမေးမြန်းခွင့်ပြုမှာမဟုတ်ဘူးလို့သမ္မတရှင်နေကတင်းငင်နေနေမှာပြောပါတယ်။2018ခုနှစ်မေလမှာသမ္မတထရန့်ကိုယာသမ္မတထရန့်သူ့ကိုယာရုကထုတ်ပြလိုက်တဲ့အချိန်တုန်းက2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကဝင်ရောက်ဆွတ်ဖက်ခဲ့တဲ့ကိစ္စကို FBI အကြီးအကဲအနေနဲ့ကိုမီကဥဆောင်ပြီးစုံစမ်းစစ်ဆေးနေတာပါ။အဲ့ဒီကိစ္စစုံစမ်းဖော်ထုတ်နေစမှာပဲသမ္မတထရန့်ကယာရုကသူ့ကိုဖယ်ရှားလိုက်ခြင်းဟာသမ္မတအနေနဲ့ဥပဒေကိုချိုးဖောက်ရာရောက်စေသလားဆိုပြီးမေးခွန်းထုတ်เสียဖြစ်လာခဲ့တာပါ။ကိုမီကိုယာရုကဖယ်ရှားဖို့စဉ်းစားတဲ့နေရာမှာရုရှားကိစ္စစုံစမ်းစစ်ဆေးမှုပါဝင်ကြောင်းကိုမီကိုဖြုတ်ပစ်ပြီးမကြခင်မှာပြုလုပ်တဲ့တွစ်ဆုံမင်းမြန်ကန်အတွင်သမ္မတထရန့်ကဝန်ခံပြောကြားခဲ့တာပါ။အဲ့ဒီလိုဖြစ်ပြီးတိတ်မကြခင်မှာပဲရုရှားကိစ္စစုံစမ်းဖော်ထုတ်ဖို့ရောဘတ်မူလာကိုခန့်အပ်တာဝန်ပေးခဲ့ပါလေ။သူ့အနေနဲ့ကိုမီနဲ့ဆိုင်တဲ့မေးခွန်းတွေကိုမေးခွန်းပြုမှာမဟုတ်ကြောင်း CNN သတင်းဌာနနဲ့ပြုလုပ်တဲ့မင်းမြန်ကန်အတွင်သမတ်ထရမ့်ရဲ့ရှင်းနေရူဒီဂျူလီယာနီကပြောကြားခဲ့တာဖြစ်ပါတယ်။အမှန်တရားနဲ့လွဲမှားပြီးမကြာခဏပြောဆိုတတ်လေရှိတဲ့သမတ်ထရမ့်အနေနဲ့တခါတရံမှာမူလရဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကိုလိန်လယ်ပြောဆိုမိရာရောက်သွားစေတာကြောင့်နယူးယောက်မြို့မြို့တော်ဝန်ဟောင်းလည်းဖြစ်တဲ့သမတ်ရှင်းနေဂျူလီယာနီကပြောပါတယ်။မူလအဖွဲ့ကသမတ်ထရမ့်ကိုတွေးဆမေးမြန်းလိုတယ်ဆိုတာဟာ တမရအနေနဲ့အဲ့ဒီလိုလိမ့်လေပြောဆိုမိအောင်တမင်ထောင်ချောက်စင်လှုပ်ဆောင်ခြင်းဖြစ်ကြောင်းလဲဂျူလီယန်နီကပြောပါတယ
်တူရကီဟာသူ့ရဲ့ NATO စစ်မဟာမိတ်နိုင်ငံတနေနိုင်ငံဖြစ်တဲ့အမေရိကန်နဲ့ပြင်းထန်တဲ့အငြင်းပွားမှုတွေကြောင့်လီယာငွေကြေးတန်ဖိုးတွေထိုးကြတဲ့ဒဏ်ကိုခံရတာဖြစ်ပြီးဒါကတူရကီကိုနိုင်ငံရေးရလှုပ်ကြံမှုတစ်ချက်ဖြစ်တယ်လို့သမ္မတရီဆက်တိုက်ရ်အာရဝမ်ကပြောကြားလိုက်ပါတယ်အခုလိုလှုပ်ကြံမှုဟာတူရကီကိုငွေကြေးခဏကနေနိုင်ငံရေးအဆုံးကဏ္ဍအလုံးမှာအရှုံးပေးလောက်ရည်ရွယ်ပြီးတော့လှုပ်တာဖြစ်ကြောင်းနဲ့ဒီလိုမတမာတဲ့နိုင်ငံရေးလှုပ်ကြံမှုကိုနောက်တစ်ချိန်ထပ်ရင်ဆိုင်နေရပေမဲ့ဖျားသခင်အလိုတော်ရဒီပြဿနာကျော်လွှမ်းနိုင်မှာဖြစ်ကြောင်းသမရအာဒိုဝန်ကပင်လယ်နဲ့အပန်းဖြေစခန်းမှာသူ့ကိုထောက်ခံသူတွေကိုပြောပါတယ်။တူရကီသမရနဲ့အမေရိကန်သမရဒေါ်နယ်ထရမ့်တို့ကြားအမေရိကန်ဖုံးတော်ကြီးတဦးကိုတရှိုလုံးမှုနဲ့ဆွဆွဲပြီးတူရကီမှာ2016ထဲကဖမ်းထားတာအပါအဝင်မပြည့်လဲတဲ့ပြဿနာအများကြီးရှိနေပါတယ်။ပြဿနာတွေကြီးထွားနေချိန်မှာသမရထရမ့်ကတောက်ကြနေမှာတူရကီကိုတမနိနဲ့အလူမီနီယံသွင်းကုန်တွေပေါ်မှာအခွန်နဆတိုးမြှင့်ကောက်ခံလိုက်တာမို့ဒါဟာဒီနှစ်တွင်းရာဂိုင်နှုန်း40လောက်ကျခဲ့တဲ့တူရကီရဲ့လေယာဉ်ငွေကြေးကို16ရာဂိုင်နှုန်းထိုးကျသွားစေပြီးအနှိမ်ဆုံးဆန်ကျင်တင်လိုက်ပါတယ်။
သမ္မတဒေါ်နယ်ထရမ့်မေလာတုန်းကနှုတ်ထွက်လိုက်တဲ့အငြင်းပွားပွဲအီရန်နျူကလ িয়ার သဘောတူညီချက်ကိစ္စမှာအမေရိကန်ဘက်ကရပ်တည်ဖို့ဗြိတိသျှဝန်ကြီးချုပ်ထရေဇာမေအနေနဲ့အမေရိကန်တို့ဘက်ကရပ်တည်ဖို့ပြည်ထောင်ဆိုင်ရာအမေရိကန်သမ္မတကြီးကတိုက်တွန်းပြောကြားလိုက်ပါတယ်။အဲဒီကိစ္စနဲ့ပတ်သက်လို့အတ္တလန္တိတ်ဖက်တချက်စီမှာရှိနေကြတဲ့နိုင်ငံတွေကြားသဘောထားကွဲပြားမှုတွေဖြစ်ပေါ်နေတာပါ။အမေရိကန်ကအီရန်ပေါ်ပိတ်ဆို့အရေးယူမှုအသစ်တွေချမှတ်မဲ့ကိစ္စမှာဗြိတိအနေနဲ့ဥရောပသမ္မတကနဲ့လမ်းခွဲပြီးအမေရိကန်ဘက်ကမရက်တည်ဘူးဆိုရင်အမေရိကန်ရဲ့အနိကဆုံးမဟာမိတ်နိုင်ငံဖြစ်တဲ့ဗြိတိအနေနဲ့ကုန်သွယ်ရေးအရာနောက်ဆက်တွဲအကျိုးဆက်တွေခံရနိုင်တယ်လို့အမေရိကန်သမ္မတကြီးဝူဒီဂျွန်ဆင်ကသတိပေးပြောကြားလိုက်တာပါ။ဒါ့အပြင်ဗြိတိရှားစီးပွားရေးလုပ်ငန်းတွေအနေနဲ့လည်းအီရန်နဲ့ကုန်သွယ်မှုလုပ်ငန်းတွေရပ်တန့်ဖို့နဲ့အဲ့ဒီလိုမှမလုပ်ဆောင်ရင်အမေရိကန်နဲ့ကုန်သွယ်ရေးမှာကြီးမားတဲ့နောက်ဆက်တဲ့အကျိုးဆက်တွေခံရနိုင်ကြောင်းသတိပေးပြောကြားလိုက်ပါတယ်။ဗြိတိနိုင်ငံထုတ် Sunday Telegraph သတင်းစာမှာဖော်ပြထားတဲ့သမ္မတကြီးရဲ့အဲ့ဒီသတိပေးချက်ဟာသမရထွန်တက်လာပြီးနောက်ပိုင်းအထူးဆက်ဆံရေးရှိနေပါတယ်ဆိုတော့ဗြိတိန်နဲ့အမေရိကန်အကြားကဆက်ဆံရေးကိုပြောင်ပြောင်တင်းတင်းဆင်ခေါ်လိုက်တာလို့ဗြိတိရှတ်တို့ကရှုမြင်နေကြပါတယ
် PUA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9683လိုင်းဒိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင
်ပါတယ်။ VOA American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံကိုလေးကြာခီးစင်လာရောက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီး Abdul Hassan Mahmud Ali ဟာစနေနေ့ကရခိုင်မြောက်ပိုင်းကိုသွားရောက်ခဲ့ပါတယ်။ရခိုင်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုဖြစ်ခဲ့တဲ့တစ်နှစ်ကြာလာချိန်မှာအကြမ်းဖက်တိုက်ခိုက်မှုအတွင်းဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးတိမ်းရှောင်တဲ့တိမ်းနဲ့ချီရဲ့ရွန်ဂျာဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်ဝန်ကြီး Mahmud Ali ကိုယ်တိုင်မြန်မာနိုင်ငံကိုလာရောက်တာပါ။ဝန်ကြီးအလီနဲ့မြန်မာဆိုတာတာဝန်ရှိသူတွေတွေ့ဆုံပြီးမှဒုက္ခသည်တွေအမြန်ပြန်လက်ခံရေးသဘောတူညီချက်၈ချက်ကိုဩဂုတ်လ10ရက်နေ့ကနေပြည်တော်မှာသဘောတူလက်မှတ်ရေးထိုးပါတယ်။စနေနေ့ကနေရက်ကပြန်လာမဲ့သူတွေအတွက်ရခိုင်ပြည်နယ်မောင်တော်မြို့နယ်ကမြန်မာဆိုတာပြင်ဆင်ဆောင်ရွက်ထားတဲ့ဒုက္ခသည်ပြန်လည်လက်ခံရေးစခန်းတွေနေချက်နေဆက်ဂျာစခန်းတွေကိုတွားခဲ့ပါတယ်။ဝင်းကြီးမမုတ်အလီနဲ့မြန်မာနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင်းဆွေတို့တောက်ကြနေနေပြည်တော်မှာဆွေးနွေးမှုအတွင်းနှစ်နိုင်ငံနယ်ဆက်ခုတ်လုံနေတဲ့ရွန်ဂျာဒုက္ခသည်6000ကိုဘင်္ဂလားဒေ့ရှ်ဘက်ကအထောက်အကူပေးနေတာရက်ဖို့မြန်မာဘက်ကတောင်းဆိုခဲ့ပါတယ်
။ VOA သတင်းဌာနနဲ့တိုက်ရိုက်ဆက်သွယ်မေးမြန်းမှုပြုလုပ်နေစဉ်အတွင်းတရုတ်ရဲတပ်ဖွဲ့ကဖမ်းဆီးထိန်းသိမ်းသွားခဲ့တဲ့ပမောက္ခဆွန်ဝမ်ကွမ်းအနေနဲ့ဗေမတိရမခပဲရှိနေပြီးပြန်လွတ်ပေးဖို့တို့အတွက်ရှောင်းတောင်းတက္ကသိုလ်ကအကြောင်းသားဟောင်း150ကတက္ကသိုလ်တာဝန်ရှိသူတွေထံအိတ်ဖွင့်ပေးစာပို့ခဲ့ပါတယ်။တရုတ်ဆိုရရဲ့အဲ့ဒီလောက်ရဟာအမျက်ဒေါသထွက်เสียရကောင်းတဲ့အပြင်ရက်စက်ချမ်းကြုတ်တဲ့ဖွဲ့စည်းပုံနဲ့မညီညွတ်တဲ့လောက်ရဖြစ်တာကြောင့်သူ့အနေနဲ့အားအသင့်မိကြောင်းအဲ့ဒီအိတ်ဖွင့်ပေးစာကိုလက်မှတ်ရေးထိုးခဲ့သူတူဖြစ်တဲ့ဝမ်ရှူဂျွန်းဆိုသူက VOA ကိုပြောပါတယ်။အသက်84နှစ်ရှိပြီဖြစ်ပြီးအဆိုရကိုဝေဖန်ပြောဆိုလေးရှိတဲ့ပမောက္ခကိုအခုလိုရှောင်းတောင်းပြည်နယ်အရာရှိတွေကပြင်းရိုင်းပြစွာဖန်စီခဲ့တဲ့လောက်ရဟာနိုင်ငံတကာမှာတရုတ်နိုင်ငံရဲ့ပုံရိပ်ကိုအကြည့်အကျဲထိခိုက်စေချောင်းလဲသူကပြောပါတယ်။ဒီလောက်ရအပေါ်သမရရှိချင်းပြင်သိရင်လဲဘလို့မှလက်ခံမှာမဟုတ်ဘူးလို့တင်းငွေနေကပြုလုပ်တဲ့ VOA နဲ့တယ်လီဖုန်းကတစ်ဆင့်ဆက်သွယ်မိမြန်ကန်အတွင်းဝမ်ရှူဂျွန်းကပြောပါတယ်။ VOA နဲ့နိုင်ငံတကာသတင်းမီဒီယာတွေကပမောက္ခရဲ့အခြေအနေကိုမေးမြန်းခဲ့ပေမဲ့လဲတရုတ်အာဏာပိုင်တွေကရှောင်းတောင်းတက္ကသိုလ်တာဝန်ရှိသူတွေကရင်ငုံနှုတ်ပိတ်နေကြကြပါတယ်။
စီးရီးယားနိုင်ငံကသဘုံတွေထိန်းချုပ်ထားတဲ့အစ်လစ်ကဲမှာအဆောက်အဦခုပောက်ကွဲခဲ့တဲ့အတွက်ကလေးငယ်12ဦးအပေါင်းဝင်လူအနည်းဆုံး42ဦးသေဆုံးရပါတယ်။ဒီဆောက်အဦကိုလက်နဲ့အယောင်းဝယ်လုပ်သူတူတုံးနေတယ်လို့တက်ဆထားတာပါ။ဗြိတိန်ချစ်ဆက်စီးရီးယားလူခွင့်ရေးလေ့လာတဲ့အဖွဲ့က ဒီပောက်ကွဲမှုဟာတူရကီနယ်စပ်နားကဆမာရာမြို့မှာဖြစ်ပွားတယ်လို့ပြောပါတယ်အခုချိန်ထိပျောက်ဆုံးနေသူဒါဇင်နဲ့ချီရှိတာမို့တည်ဆုံးသူအရေအတွက်ဒီတဲ့ပိုများလာနိုင်တယ်လို့လည်းပြောပါတယ်ဒါပြန်ဒီအဆောက်အဦကို Homes Care အလဲပိုင်းကပြောင်းရွှေ့လာသူတွေကတင်ပိုက်ထားတာဖြစ်ပြီးလက်နက်တွေတုံလုံထားတဲ့အဆောက်အဦမြေတိုက်ခန်းပောက်ကွဲခဲ့တဲ့အတွက်အထက်အများကြီးရှိတဲ့ဒီအဆောက်အဦတစ်ခုလုံးပြိုကျသွားတာလို့ပြောပါတယ်တစ်ချိန်တည်းမှာပဲ Syria ဆိုတာတပ်တွေကတဘုံတွေအခိုင်အမာတက်ဆွဲထားတဲ့နောက်ဆုံးနေရာဖြစ်တဲ့ Idlib ခရိုင်ကိုဝင်းပြေတိုက်ဖို့မလုခင်မှာတပ်တွေကိုအားဖြင့်နေပါတယ်
ဥယောပတ်တိုက်ကိုထွက်ပြေးလာကြတဲ့တင်မောပေါ်ပါလာသူဒုက္ခသည်142ဦးကိုပင်လယ်ထဲမှာရှိနေစဉ်အတွင်းတခြားတင်မောတွေကသူတို့လေကိုသူတို့တင်မောကိုတွေ့ပေမဲ့အကူအညီပေးဖို့ကန့်လန့်ငဲ့ခြင်းမရှိဘူးလို့ဒုက္ခသည်တွေကသူတို့ကိုပြန်ပြောပြကြောင်းဥယောပတ်အကူအညီပေးရေးအဖွဲ့ကပြောပါတယ်အဲ့ဒီအဖွဲ့ဟာသူတို့ကယ်လာတဲ့ဒုက္ခသည်တွေကန့်ကတ်ခွင့်ရရေးအတွက်ကြိုးပမ်းနေစဉ်တင်းငွေလူနေမှာအဲ့ဒီလိုပြောကြားလိုက်တာပါ SOS Mediterranean လို့အမည်ပေးထားတဲ့အဲ့ဒီကယ်ဆယ်ရေးကူညီအဖွဲ့ဟာတင်းငွေနေ့ကကြေညာချက်ထုတ်ပြန်လာမှာအရင်ကအီတလီနဲ့မော်လ်တာနိုင်ငံတို့ကဒုက္ခသည်တွေကတင်လာတဲ့သူတို့တင်မောကိုကန့်ကတ်ခွင့်မပြုခဲ့တဲ့အတွေ့အကြုံရှိပွားတာကြောင့်သူတို့အနေနဲ့ပင်လယ်ထဲမှာဒုက္ခသည်တွေနဲ့တောင်းတမနေရအောင်နောက်မှကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုဆက်မလုပ်လို့တော့ကြောင်းဖော်ပြထားပါတယ
်ဒေါက်ခင်မြတ်သက်နဲ့ကိုဇော်ဝင်းလိုက်ပါရှင်တနင်္လာနေ့နေ့နဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။ထိုင်းဘာသာနဲ့ယာနာယုံလို့ခေါ်တဲ့ငရဲစေးစစ်စင်ရေးကိုထိုင်းတနိုင်ငံလုံးမှာပြုလုပ်နေပြီးတာချီလက်ကနေမဲဆိုင်ချစ်ချီရေးတံတားကိုဖျက်ပြီးတော့တယ်လာတဲ့စိတ်ကြွဆေးတွေကိုလည်းဩဂုတ်လ10ရက်နေ့မှာထိုင်းဘက်ကဖမ်းမိပါတယ်။ဒါအပြင်အွန်လိုင်းမှာမူရည်ဆေးရောင်းဝယ်တာပို့ဆောင်ဖြန့်ဖြူးတာတွေကိုဖမ်းဆီးတာမြန်မာရွှေပြောင်းအလုပ်သမားတွေရှိတဲ့စက်ရုံတွေလူနေတန်းလျားတွေနဲ့နိုင်ကလပ်တွေမှာပါစစ်စေးဖမ်းဆီးတာတွေလုပ်နေပြီးအဖမ်းခံရသူတွေထဲမှာနိုင်ငံခြားသားအလုပ်သမားတွေလည်းပါပါတယ်ဒီအကြောင်း VOE ရဲ့ထိုင်းခြေဆိုင်သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင
်ဩဂုတ်လ10ရက်နေ့မနေ့ပိုင်းမှာတော့တာချီလိတ်ကနေထိုင်းနိုင်ငံမဲဆိုင်ချစ်ကြည်တရားစစ်စေးရေးဂိတ်ကိုဖျက်ပြီးစိတ်ကြွဆေးတည်ဆောင်လာတဲ့အသက်26နှစ်အရွယ်ရှမ်းလူမျိုးစိုင်ဟုံးကိုနေဆက်တာဝန်ရှိသူတွေကအိတ်စရေးဆက်နဲ့စစ်ဆေးရာကနေဟင်းထုတ်တွေထဲမှာဖွက်ပြီးတည်လာတဲ့စိတ်ကြွဆေးပြား2000ကိုဖမ်းဆီးမိခဲ့ပါတယ်မြန်မာနိုင်ငံဘက်ကနေပုံမှန်အလဲပတ်ပုံစံမျိုးနဲ့ဝင်ရောက်လာရင်းနဲ့ဖမ်းမိခဲ့တာပါနောက်ပိုင်းမှာတော့မူရီကုံတဲတွေဟာနေဆက်ခိုးလန်းကျောင်းတွေမှာစစ်တပ်နဲ့မူရီစေဝါနှိမ်နှင်းရဲစစ်ကြောင်းတွေကစစ်ဆေးရေးတွေပိတ်ဆို့စစ်ဆေးနေတာကြောင့်အခုလိုမျိုးဆေးတည်ပေးတဲ့လူကယ်ရီကိုတုံးပြီးတဲခိုင်းနေတာဖြစ်တယ်လို့လည်းထိုင်းဘက်ကဆိုပါတယ်စိတ်ကြွဆေးတွေကိုအွန်လိုင်းကနေဆက်သွယ်ပြီးပုဂ္ဂလိကကုန်ပစ္စည်းပို့တဲ့နေရာကနေပို့နေတဲ့သူတွေကိုဖမ်းဆီးမိခဲ့တဲ့အကြောင်းခြေရပူပီနယ်ကရဲမိုးကြီးစုံဖုတ်ကတော့ခုလိုပြောပြပါတယ်အခုအခါမှာတော့ထိုင်းလူငယ်တွေကြားမှာစိတ်ကြွစီရောင်းဝယ်မှုတွေကများပြားလာပြီးအထက်တန်းကျောင်းသားကလေးကစပြီးလူငယ်လေးဦးဟာစိတ်ကြွစီရောင်းဝယ်မှုတွေကိုအွန်လိုင်းကနေလုပ်နေခဲ့ကြအောင်လူငယ်တွေကဝန်ခံခဲ့တယ်လို့ဆိုပါတယ်အဲ့ဒီအွန်လိုင်းနဲ့ရောင်းဝယ်လုပ်ကြတဲ့လူငယ်တွေထံကနေစိတ်ကြွစီပြား2000ခွဲခန့်နဲ့သေးချောက်ကီလိုပေါင်း 6,000 ကျော်အိုက်စ်လို့ခေါ်တဲ့မူရည်ဆေး 300 ကီလိုဂရမ်နီးပါးနဲ့တူလက်နက်မျိုးစုံကိုပါဖမ်းမိခဲ့ကြောင်းပြောဆိုသွားပါတယ်။ထိုင်းဆိုရဟာ2018ခုနှစ်ထဲမှာငရဲဆေးစစ်စင်ရေးဆိုပြီးစိတ်ကြွသေးတာတွေကိုအပြင်းထန်ဖမ်းဆီးနေတာပါ။ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်တဲကနေလာနေတဲ့စိတ်ကြွသေးပြားအရေအတွက်တန်း80ထဲမှနည်းကို2018ခုနှစ်အတွင်းမှာစံချိန်တင်ဖမ်းဆီးနိုင်ခဲ့ပြီးအထက်ကလာနေတဲ့လမ်းကြောင်းဖြစ်တဲ့ချင်းရိုင်ချင်းမိုင်ဒေသတွေမှာစစ်စေးရှာဖွေမှုတွေပုံမတင်းကျပ်လာတာပါ။ယာနရုတ်လို့ခေါ်တဲ့စစ်စင်ရေးလုပ်နေစဉ်အတွင်းမှာကုန်ကားတွေပေါ်မှာလူစီးကားတွေပေါ်မှာလိုင်းကားတွေပေါ်မှာဖမ်းမိနေတာကြောင့်ခရီးသွားသူတွေကိုပါမတင်ငါရင်စစ်စေးမှုတွေစီးဆင်းမှုတွေကိုလည်းလုပ်နေပါဗျ။ပြီးခဲ့တဲ့တောက်ကြာနေ့ညပိုင်းကတော့ထိုင်းနိုင်ငံစမုတ်စာခွန်ပြည်နယ်အတွင်းကနာမည်ကြီး night club တစ်ခုကိုရဲတွေကဝင်ရောက်စီးနင်းခဲ့ပါဗျ။အဲ့ဒီထဲမှာရှိနေတဲ့အမျိုးသမီးနဲ့အမျိုးသား800ကိုမူရည်စေဝါသုံးဆွဲတာရှိမရှိစစ်ဆေးခဲ့ရမှာ123ဦးဟာမူရည်ဆေးဝါးသုံးဆွဲထားတာတွေ့ရတယ်ဆိုပြီးထိုင်းရဲတပ်ဖွဲ့ကပြောပါတယ်။ဒါအပြင်ဒီရက်ပိုင်းတွေအတွင်းမှာပဲမြန်မာအပါအဝင်နိုင်ငံခြားသားအလုပ်သမားတွေနေတဲ့နေရာတွေတန်းရားတွေကိုစစ်ဆေးခဲ့ရမှာလဲ10ဦးထက်မနည်းဟာမူရည်ဆေးဝါးသုံးဆွဲထားတဲ့အတွက်ဖမ်းဆီးထားတယ်လို့လည်းထိုင်းရဲတပ်ဖွဲ့ကပြောဆိုခဲ့ပါတယ်ရှင်
။
မနေ့ဩဂုတ်လ22ရက်နေ့ဟာကမ္ဘာ့ဆင်များနေ့ဖြစ်ပါတယ်မြန်မာနိုင်ငံမှာတော့တော်ရိုင်းဆင်တွေကိုဖန်ဆီးတက်ဖြတ်ပြီးဆင်အရေးပြားတွေကိုအင်းကြီးချင်းတရုတ်နိုင်ငံဘက်တရားမဝင်တင်ပို့ရောင်းချနေတဲ့အတွက်မြန်မာဆင်မျိုးတုံးမဲ့အန်ဒီရဲ့မြန်မာလာနေပါတယ်ပဲဘကိုယိုမှာအေရီမြို့ဝကျွန်းပေါ်နဲ့တနင်္လာရီဒေသတွေမှာရှိနေတဲ့အာရှဆင်တွေမျိုးတုံးမဲ့အန်ဒီရဲ့ရင်ဆိုင် ာတာလွန်ခဲ့တဲ့၃-၄နှစ်ကဖြစ်ပြီးအရင်ကစင်တွေရဲ့အဆွဲတွေကိုဖျက်ယူရောင်းချတဲ့အခြေအနေထက်အလွန်ဆိုးရွားတယ်လို့စူးစမ်းလေ့လာသူတွေကဆိုပါတယ်စင်တွေရဲ့အရေးပြားကိုဗရမျာအယောင်လက်ဝိယတနာအဖြစ်ပြုလုပ်ရောင်းချတာဆက်နဲ့အမှုတ်ဖြစ်အောင်ကြိတ်ပြီးဈေးဝအဖြစ်သုံးဆွဲလာတာစတဲ့ဈေးကွက်တက်ကြီးမားလာနေတာကြောင့်မြန်မာနိုင်ငံမှာကြန့်ရှိတဲ့စင်အကောင်ကြီး2000လောက်ဟာစင်ဖန်းသမားတွေရဲ့အန္တရာယ်ကိုအကြီးအကျယ်ရင်ဆိုင်နေရပါတယ်။စင်တွေရဲ့အရေးပြားတွေကိုလှီးဖြက်ယူဖို့စင်ဖန်းသမားတွေကအထီးအမှအကောင်ပေါက်မရွေးဖန်းစီတက်ဖြတ်နေတဲ့လက်ရှိနှုံထားကိုမတားဆီးနိုင်ဘူးဆိုရင်မြမတော်ရိုင်းစင်တွေဟာအနှစ်60လောက်အတွင်းကွဲပြောက်သွားဖို့ရှိကြောင်းအမေရိကန်ပြည်ထောင်စုအခြေဆိုင် Smithsonian ဂေဟစနစ်ထိန်းသိမ်းရေးအဖွဲ့ညွှန်ကြားမှု Peter Limegerber ကပြောပါတယ်သူတို့အဖွဲ့အနေနဲ့2014ခုနှစ်ကမြန်မာနိုင်ငံမှာတဘာဝပတ်ဝန်းကျင်နဲ့ဆင်တွေထိန်းသိမ်းရေးအတွက်စတင်လေ့လာကူညီရာကနေဆင်တွေဖန်းစီတက်ဖြတ်ခံရတာကိုမျှော်လင့်မထားဘဲခြေရာခံတွေ့ရှိခဲ့ကြောင်းအခုလိုပြောပါရစေ
။ Yeah, it actually was a huge shock. So we were following these elephants with our collars and
တကယ်တမ်းအလွန်ကိုတုံ့လှုပ်စရာကောင်းပါတယ်။ဆင်တွေရဲ့လေဘင်းမှာသူတို့ကိုခြေရာခံနိုင်ဖို့ကျွန်တော်တို့ချိတ်ဆွဲပေးထားတဲ့ GPS လေဘတ်တွေရဲ့နောက်ကိုလိုက်လံစူးစမ်းရင်းကနေသူတို့ပျောက်ပျောက်သွားတယ်ဆိုတာကျွန်တော်တို့သတိထားမိလာပါတယ်သူတို့ရဲ့လေဘတ် GPS ကိရိယာတွေအလုံးမလုတ်တော့ဘူးဆိုရင်စင်တွေပျောက်သွားလို့ဖြစ်ပါတယ်လေဘတ်ချိတ်ဆွဲထားပြီးတဲ့စင်19កောင်တွေက5កောင်ဟာဖမ်းဆီးတက်ပြတ်ခံလိုက်ရတာကိုကျွန်တော်တို့တွေ့ခဲ့ရပါတယ်နောက်ပျောက်သွားတဲ့စင်2កောင်လည်းရှိပါတယ်အဲ့ဒီစင်2កောင်လည်းဖမ်းဆီးတက်ပြတ်ခံရတာဖြစ်နိုင်ပါတယ်သူတို့မပျောက်ခင်အချိန်ထိသူတို့လှုပ်ရှားမှုကိုကျွန်တော်တို့ခြေရာခံနိုင်ခဲ့တဲ့အချက်လက်တွေအရဖန်စီတက်ပြတ်ခံရတာဖြစ်ဖို့များတယ်ဆိုတာပြနေပါတယ်။နောက်ဆုံးကျွန်တော်တို့တွေ့ရှိချက်အရအကျယ်ဝန်းပမာဏအဖြစ်ခရိုင်နယ်မြေလောက်ပဲရှိတဲ့နေရာတစ်ခုတည်းမှာတင်စင်ကောင်ရေစုစုပေါင်း45កောင်တက်ပြတ်ခံခဲ့ရပါတယ
်။ဒါ့အပြင်မြန်မာအစိုးရကတည်တံ့ပြုစုထားတဲ့အစီရင်ခံစာအရ2016ခုနှစ်အတွင်းစင်ပေါင်း25កောင်ဖန်စီတက်ပြတ်ခံခဲ့ရတယ်လို့ဆိုပါတယ်။ဒီအရေအတွက်အားလုံးပေါင်းလိုက်မယ်ဆိုရင်2010ကနေ2014ခုနှစ်အတွင်းအသက်ခံရတဲ့အရေးအတွက်နဲ့နှိုင်းယှဉ်ရင်အစပေါင်းနှစ်ဆလောက်တိုးမြင့်လာတာတွေ့ရပါတယ်။အခုလိုစင်ရဲ့အရေးပြားဈေးကွက်တက်ဖြစ်လာတာနဲ့ပတ်သက်လို့2012ခုနှစ်ကတည်းကစတင်စုံစမ်းနေတဲ့ဗြိတိန်အခြေစိုက်သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးစောင့်ကြည့်ရေးအဖွဲ့ဖြစ်တဲ့ Elephant Family ရဲ့အမှုဆောင်ညွှန်ကြားရေးမှူး Belinda Stewart Cox ကအခုလိုပြောပါတယ်
And a lot of the buyers like to buy the original skin.
ဆင်အရေးပြားစစ်ကထူတဲ့လေးလံပြီးဝယ်သူတွေကဆင်အရေးပြားစစ်မစစ်သူတို့ကိုယ်တိုင်သိရအောင်ဒီလိုအရေးပြားမျိုးကိုပဲဝယ်ကျင်ကြပါတယ်။ဒီအရေးပြားတွေကိုအန်စာလုံးပုံအရွယ်လှီးဖြတ်ပြီးအချောက်ခံပါတယ်။ပြီးမှပရီးလုံးရအောင်ဆက်နဲ့ပုံသွင်းယူပါတယ်။အရေးပြားတွေမှာသွေးတွေရှိနေတော့ဒီဆင်အရေးပြားပရီးလုံးကဗရမားရောင်လိုဖြစ်နေတာပါ။ဒါကိုဆွဲကြိုးတို့လက်ကောက်တို့လောက်ကြပါတယ်။
စင်ရေပြားကိုအဓိကဝယ်ယူတဲ့ဈေးကွက်ကတရုတ်နိုင်ငံကဖြစ်တယ်လို့လည်းသူကဆိုပါတယ်။အရင်ကစင်ဆွဲလောက်ပဲဝယ်ယူကြတဲ့အတွက်စင်ဖန်းသမားတွေဟာအဆွဲရှိတဲ့စင်ထီးတွေကိုပဲပြစ်မှတ်ထားဖန်ဆီးကြတာဖြစ်ပါတယ်။အခုတော့စင်ရေပြားကိုလက်ဝဲရတနာဆေးဝါးတွေဖြစ်ပြုလုပ်ရောင်းချလာတဲ့အတွက်စင်မှန်သမျှဖန်ဆီးတက်ဖြတ်လာတာကြောင့်စင်ရေပြားဝယ်ယူသုံးဆွဲသူတွေကိုအသိပညာပေးဖို့လိုအပ်လာကြောင်း Peter Limegerber ကပြောပါတယ်။Smithsonian ဂေဟစနစ်ထိန်းသိမ်းရေးအဖွဲ့အနေနဲ့လည်းပဲခူးရိုးမှအေယာဝတီမြဝကျွန်းပေါ်နဲ့တနင်္သာရီဒေသမှာရှိတဲ့တောရိုင်းစင်တွေထိန်းသိမ်းရေးမှာပူးပေါင်းကူညီနေတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့မြမရေးရဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်မှာပါ။တဝယ်ရေးနဲ့စီမံကိန်းနဲ့စီးပွားရေးစုံစီမံကိန်းမှာပွင့်လင်းမြင်သာမှုမရှိလာလို့စီမံကိန်းလက်တွေအကောင့်ထဲဖော်ရမှာရည်မှန်းထားသလိုဖြစ်ပါမလားဆိုပြီးတက်ကြွလှုပ်ရှားသူတွေဒေသခံတွေစိုးရိမ်နေကြပါတယ်။တဝယ်ရေးနဲ့စီမံကိန်းနဲ့အထူးစီးပွားရေးစုံအပိုင်းနှစ်ဖြစ်အထူးစီစဉ်ကိုကိုစောဝင်းလိုင်ကဆက်လက်တင်ဆက်မှာပါရှင
်။ဘာမ
ှရောက်နေကြတဲ့မြန်မာနိုင်ငံသားအလုပ်သမားတွေပြည်တော်ပြန်ပြီးအလုပ်လုပ်နိုင်ကြဖို့နဲ့ဒေသဖွံ့ဖြိုးရေးအတွက်ရည်ရွယ်ပြီးဒီတဝယ်ရင်းနဲ့စီမံကိန်းကိုစုံအလိုက်ခွဲပြီးလှုပ်ဆောင်ဖို့စီစဉ်ကြတာဖြစ်ကြောင်းစီမံကိန်းစတင်ကြတဲ့ကအတွင်းကြကြအထုလေးလာနေသူလည်းဖြစ်ဒေသခံတဦးလည်းဖြစ်တဲ့ကိုလေးလွင်ကပြောပါတယ်
အဲ့တော့ကျွန်တော်တို့တဝယ်တွေပမာတွေပေါ့ထိုင်းမှာရောက်နေတဲ့ကျွန်တော်တို့ဆွေမျိုးတွေကျွန်တော်ညီကိုတွေအိမ်တော်ပြန်ဖို့အတွက်စီမံကိန်းဆိုတဲ့ပုံစံမျိုးနဲ့လူကြီးတွေကဆန္ဒနဲ့စေတနာနဲ့လှုပ်ပေးတာအဲ့လူပေါင်း6000 8000အလုံးရမယ်ပေါ့အဲ့ဒါတော့ရလားအဆင်ပြေလားโอเคတယ်ဆိုမှမင်းတို့ဆက်လုပ်နောက် face to face to video ဆက်လုပ်ကြလို့ပြောခဲ့တယ်အရင်ကလိုမျိုးတကယ်နဲ့တဲမဟုတ်တော့အဲ့ဆိုတော့ဒီအထဲမှာကောင်လုတ်ပြလိုက်တာနဲ့ကွာ SME ဆိုတော့ကျွန်တော်တို့ဒီက scale labor ဖြစ်နေတဲ့ဒီဒေသခံတွေကရေလုပ်ငန်းတွေကျွန်တော်တို့ဒီနတ်နတ်တီးဘူးတွေကျမောက်ယူဘူးတွေဘာတွေညာတွေသူတို့လုပ်နေတဲ့အလုပ်လေးတွေနဲ့တူတဲ့အလုပ်မျိုးလေးတွေကိုပဲဒီမှာစလုပ်ရင်ဒီကလူတွေကကျွန်တော်တို့ liver incentive intensive ဖြစ်တာပေါ့အလုပ်ကံရရှိကြမယ်အဲ့ဒါဆိုရင်ကျွန်တော်တို့ဒီကလူတွေဘဝလူနေထိုင်မှုတွေထူးထူးထောင်ဖြစ်လာမယ်ဆိုတဲ့ရည်ရွယ်ချက်စေတနာနဲ့အဲ့ဒါကိုအရင်လုပ်ပါလို့ပြောခြင်းပ
ါဒါပေမဲ့ပြည်ပမှာရောက်နေကြတဲ့မြန်မာအလုပ်သမားတွေပြန်လာရေးအတွက်ပြည်ထဲမှာလှုပ်ဆောင်မဲ့စီမံကိန်းတွေကနေရရှိမဲ့အကျိုးခံစား권တွေဟာဆွတ်ဆောင်မှုမရှိဘူးဖြစ်နေတယ်လို့သူကထောက်ပြပါတယ်
ချစ်ချင်းလေးပဲယူရီးယားမှာအခုဘတ်300ကျော်ရတယ်လေအနည်းဆုံးအဲ့တော့ဒါနဲ့ထိုက်တာနဲ့ဒါနဲ့တူညီတဲ့ငွေဒီမှာဒီနေ့ပေးနိုင်ရင်ဒီလူတွေပြန်လာမှာပဲသူကနာပွားလုပ်ရတယ်ဆိုတာကိုယ်စီမှာအဲ့လိုအခွင့်အရေးအဲ့လိုပမာဏမရလို့သွားလုပ်တာတူရင်ချက်ချင်းပြန်လာတယ်မတူတော့နည်းနည်းအောင်ပြန်တယ်ဘာလို့မဆိုကိုယ့်အိမ်ကိုပြန်ညင်ကြတာပဲ
စီမံကိန်းအစပိုင်းမှာဆောက်လုပ်ရေးလုပ်ငန်းတွေအတွက်အီတလီယန်ထိုင်းကုမ္ပဏီကဒေသခံတချို့ကိုအလုပ်ခန့်ခဲ့တာကြောင့်ကိုစောမြင့်လိုဒေသခံတွေယာယီအလုပ်ရခဲ့ပူပါတယ်
ไอ้จั่วไข่เนี่ยขอให้เนี่ย
บลาไปเลยจั่วตะนี
้ตะนี้ไอ้เหรอ5,500เว้ย
ตะนี้งามกูซ้อมเนี่ยหลุด
ได้ละหลุดได้จ้ะเนา
ะอ๋อบลาละหลุดเลยอ่ะละ
เนี่ยๆเจียวๆตั้งเนี่ยละแต่ว่าจนนี่ไปมานี่ไปมาတော့ต้องเล่ละหลุดไปได้มั้ยญาติใกล้ตึงแล้วโอ้บัวมาอินดิชื่อได้หรอสีมันใกล้อินดิไอ้อีมาญาติซื้อได้ดิ
อ๋ออญาติส่งตัวแล้ว
เหรอเอออ๋ออ่ะเนี่ยๆอ่ะနေဖက်ရတဲ့အဆင်ပြေတာပေါ့။အ
ော်။အဲ့မှာတွားရုံပေါ့ညတ
ော့။အဲအဲလက်ကြည့်ရှုနေရပေါ့။အဲ့လိုမျိုး။ဒီရတော့ကြည့်ရှုလိုက်လိုက်လိုက်ရတာဒါပေမဲ့ကိုယ်လည်းကြည့်တဲ့လူဟောနောက်ဆက်ချီးတယ်လေ။ဒါပေမဲ့ကိုယ်လည်းကြည့်ချင်းပြီးတော့မအီရဘူးပေါ့အဲ့လိုမျိုး
။ဘယ်စီမံကိန်းမဲ့ဖြစ်ဖြစ်မြန်မာနိုင်ငံရဲ့လက်ရှိဒီဇယ်ရင်းနှီးမြှုပ်နှံမှုဆန်ရဥပဒေတွေနဲ့အညီလှုပ်ဆောင်မယ်ဆိုရင်အခုလိုလွှဲမစရာအကြောင်းမရှိဘူးလို့88ပွင့်လင်းလူအဖွဲ့အစည်းကဦးအောင်နိုင်ဦးကတုံ့တက်ပြောဆိုပါတယ်
။နံပါတ်1အချက်ဘမောပြမောထုတ်ထားတဲ့ဥပဒေရှိတယ်ဥပဒေနဲ့အညီလောက်ပါလို့ကျွန်တော်တို့ကပြောခြင်းတာဟုတ်ပြီဥပဒေနဲ့အညီလောက်ပါဆိုရင်ဆိုဘာဖြစ်လို့ပြောလဲဆိုတော့ကျွန်တော်တို့သီသလစီမံကိန်းတော်တော်များများနေဟာလက်ရှိပြဋ္ဌာန်းထားတဲ့ရင်းနှီးမြှုပ်နှံမှုဥပဒေတွေနဲ့မညီတာတွေကိုကျွန်တော်တို့အများကြီးတွေ့နေရ
စီမံကိန်းစတင်တဲ့2008ခုနှစ်ကစလို့လေယာဉ်မြေသိမ်းဆဲမှုတွေရှိခဲ့တာနဲ့တဘာဝပတ်ဝန်းကျင်ထိခိုက်နစ်နာမှုရှိလာနိုင်တဲ့အပေါ်စိုးရိမ်မှုတွေထွက်ပေါ်ခဲ့တာကြောင့်ဝေဖန်မှုတွေအမျိုးမျိုးရှိခဲ့တာပါဒါပေမဲ့လည်းအရင်အစိုးရကဘလောက်ပဲအစီအငေါ်မတည့်တာတွေလုပ်ခဲ့လုပ်ခဲ့နောင်တက်လာတဲ့အစိုးရကပြည်သူတွေထိခိုက်နစ်နာမှုနည်းအောင်လုပ်ပေးရမယ်တာဝန်ရှိတယ်လို့တနင်္သာရီတိုင်း Human Rights Watch လူ့အခွင့်အရေးစောင့်ကြည့်အဖွဲ့ဝင်ကိုတန်းဝင်းကလည်းပြောပါတယ်
တမျိုးလိုကတော့ဒေသခံဆိုတာဒေသဖွံ့ဖြိုးတိုးတက်မှုဘယ်သူမှဆိုလိုချင်ရတာဗျာကျွန်တော်တို့ပြောနေတဲ့ပြောဆိုချက်တွေစီဒေသဖွံ့ဖြိုးတိုးတက်ရေးကိုကန့်ကွက်နေတာမဟုတ်ဘူးဘယ်လိုဖွံ့ဖြိုးတိုးတက်မလဲဘယ်လောက်ထိဖွံ့ဖြိုးတိုးတက်မလဲဘယ်သူတွေခံစားဝါမလဲဘယ်လောက်ထိရည်ရှိခံမလဲပေါ့နောက်တစ်ခုအစိုးကျတွေကဘာတွေလဲဘယ်လိုကန့်ကွက်ဖို့ဘယ်လိုကုစားဖို့ကြိုးစားလာလဲကျွန်တော်တို့ပြောနေတာအစိုးစိုးချက်စီအရှိမရှိခဲ့တဲ့နင့်နာခဲ့တဲ့လူတွေကိုပြန်မကုစားဘဲနဲ့အရှိမဖြစ်ခဲ့တဲ့အမိုက်ပုံကြီးကိုဒီလိုပြစ်ထားပြီးကလကချပြီးတော့အဲ့ဒီအနတ်ဆိုးတွေနဲ့ပဲအဲ့ဒီပြဿနာတွေနဲ့ပဲရှစ်ဆက်ဒါတွေဘေးချထားလိုက်သွားလိုက်မယ်ဆိုတော့ကျွန်တော်တို့ကတကယ်ကအဲ့ဒီလိုမျိုးမဖြစ်သင့်ဘူးဗျအစိုးရဆိုရအစိုးရတကြက်ပဲရှိတယ်ဗျလူတွေကထင်နေလို့သာအုတ်ချုပ်သူတွေပြောင်းသွားကြတယ်ကျွန်တော်အစိုးရသိလို့ခေါ်တယ်အစိုးရဆိုတခုပဲရှိရမယ်ပြည်သူလူထုလေးစားရတဲ့အစိုးရဆိုတခုပဲရှိရမယ်ဗျဘယ်သူပြောင်းပြောင်းအစိုးရဖြစ်လာရင်ပြည်သူလူထုရဲ့တာဝန်ထမ်းရမှာပေါ့အစိုးရလူမထမ်းခဲ့လို့ငါတို့မထမ်းနိုင်ဘူးဆိုရင်ရှင်းတယ်အစိုးရမလုပ်ဘူးပဲ
။ဒါကြောင့်လဲ NLD အစိုးရအနေနဲ့ရွေးကောက်ပွဲကာလကပေးထားတဲ့ဂရုတွေအတိုင်းလက်တွေမှာအကောင့်ထည့်ဖော်ဖို့လိုတယ်ဆိုတာကိုဥအောင်နိုင်ဦးကထောက်ပြပါတယ်
။လူထုခေါင်းဆောင်ဒေါ်စန်းစုကြည်ရဲ့စကားတီကျွန်တော်တို့နားလည်တာနိုင်ငံတော်အစိုးရရဲ့မူဝါဒပဲဖြစ်တယ်။ဟု
တ်တယ်သူကခေါင်းဆောင်ဖြစ်နေတယ်။
သူကခေါင်းဆောင်ဖြစ်နေတယ်။အဲ့တော့သူ့စကားအတိုင်းကျွန်တော်တို့လိုက်လို့ရမှာဒါသိချတယ်။ ဘာဖြစ်လို့လဲဆိုတော့သူပြည်သူနဲ့အတူလို့ကျွန်တော်တို့ပြောထားတယ်ဟုတ်ပြီဥပဒေတရားပဲဖြစ်ဖြစ်စီမံကိန်းတစ်ခုပဲဖြစ်ဖြစ်ကျွန်တော်တို့ပြည်သူအပေါ်ဘယ်လောက်ကြိုးရှိလဲဒါကျွန်တော်တို့ပထမဦးဆုံးစဉ်းစားမှာကိစ္စနောက်တစ်ခုကနိုင်ငံတော်အတွက်ဘယ်လောက်အကျိုးရှိမလဲဆိုတဲ့ကိစ္စ
မလေးနဲ့ခင်မွန်းဖြစ်သူဦးအေးရွှေတို့ဟာစီမံကိန်းကြောင့်နေရရွှေပြောင်းပေးရတဲ့ဒေသကနေအတွက်အီတလီယန် Time Development Company ကစောက်ပေးထားတဲ့အင်ယာသစ်မှာရွှေပြောင်းနေထိုင်တဲ့တူတဲ့သောမိသားစုလည်းဖြစ်ပါတယ်အင်ယာသစ်စောက်ပြီးကသားကသူတို့နဲ့အတူတခြားရွာသားတွေပါပြောင်းရွှေ့နေထိုင်ကြပေမဲ့လည်းအဲ့ဒီနေရာမှာလုတ်ကင်စားတော့ဖို့အဆင်မပြေတာအပါအဝင်တခြားအကြောင်းအကျောင်းတွေကြောင့်ကျန်တဲ့သူတွေအားလုံးကအိမ်သစ်တွေကိုပြစ်ပယ်ပြီးတခြားနေရာမှာပြောင်းနေကြတာပါမလင်းနဲ့ကိုအေးရွှေတို့ဟာလည်းအခုသူတို့နေတဲ့အိမ်အတွက်ပိုင်ဆိုင်ကြောင်းပြနိုင်တဲ့ဆောင်ရွက်စာတမ်းအထောက်အထားကုမ္ပဏီဘက်ကထုတ်ပေးမှထားတာကြောင့်ဒီအိမ်ကိုသူတို့တရားဝင်ပိုင်ဆိုင်တယ်ဆိုတာကိုပြောဖို့ခက်နေပါတယ်ဒါကြောင့်လေသူတို့အနေနဲ့ဒီနေရာကနေအချိန်မီ၍ပြောင်းသွားရနိုင်တယ်ဆိုတဲ့တန်တရားနဲ့နေထိုင်နေကြရတာပါ။မလင်းနဲ့ကိုအေးရွှေတို့လိုနေရမပြောင်းကြရပေမဲ့သူတို့အလဲဘယ်တော့ရောက်လာမလဲဆိုတဲ့စိုးရိမ်မှုတွေရွာသားတွေအကြားမှာရှိနေကြောင်းမရင်ကြီးရွာသူကြီးဦးကျော်အောင်ကလည်းပြောပါတယ်
။နော်ရင်နာစီကန်းကပြေလာမယ်ဆိုရင်တော့အခုကျွန်တော်တို့လိုအားနေတဲ့နေရာလေသားလေးတွေကိုသူတို့မှသူတို့ဘယ်လိုပြောမလဲဆိုသူတို့ဟိုပလော့ဂျီလေးတွေပါလေဆွဲထားတဲ့ဟာတွေကိုပြန်လုပ်လို့မရတော့ဘူးဆိုရင်တော့ဆိုရင်ဇာတော့ရှိတော့ဗော
အာနာပိုင်းနေအနေနဲ့စီမံကိန်းတွေကိုစတင်မယ်ဆိုရင်ဒေသခံတွေကိုအရင်တိုင်ပင်သင့်တယ်လို့လဲတကြီးဥအောင်ကျော်ကပြောပါတယ
်ကျွန်တော်လိုချင်တာလုံမဟုတ်လေဟိုဘယ်လိုပြောရမလဲဆိုတော့ကျွန်တော်တို့ရွာအောက်စုနေတဝိုင်ကလူတွေနေပေါ့နော်ဒီရွာလူတွေနေအဲ့တော့တိုင်ပင်ဆွေးနွေးပြီးတော့ဒီရွာနေမှာဘယ်နေဘယ်နေရပြေးပါဘယ်နေဘယ်နေယူမယ်အဲ့ဒါအကြောင်းလေးတွေကိုတော့ပြောစီချင်တာပေါ့နော်အခုကတော့သူတို့လှုပ်ထားတဲ့ဟာတော့ကိုယ်တော့မသိဘာမှမသိရဘူးလေအဲ့ဒါလေးတွေရှိတယ်
တနင်္သာရီတိုင်းလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကကိုတန်းဝင်းကလည်းဒေသခံတွေနဲ့တွေ့ဆုံဆွေးနွေးတာမျိုးရှိသင့်တယ်ဆိုတဲ့သဘောထားရှိသူဖြစ်ပါတယ
်ဘယ်လိုပူးပေါင်းလုပ်ကြမလဲပေါ့ကျွန်တော်တို့ပြည်သူလူထုခေါ်စီတင်နေပြည်သူလူထုကိုမျှော်လင့်တကြီးနဲ့ brand တွေချပြမယ်တချို့ကထင်နေပြပြည်သူလူထုပါလာရှုပ်တယ်ပေါ့နော်ဒါပေမဲ့ဒါကိုလည်းစိတ်ရှိနေကျွန်တော်တို့နားထောင်ပေးသေးတယ်ပြည်သူလူထုလည်းအရင်ကဖြစ်ခဲ့တဲ့ပြဿနာမပွင့်လင်းမင်းသားမှုအားနည်းခဲ့လို့ဒီနေ့ဒီချိန်မှာပွင့်လင်းမင်းသားဆိုတာလောက်ပါပွင့်လင်းမင်းသားဆိုတာပူပေါင်းပါပြည်သူလူထုယုံကြည်ပေးပါဗောဗျာပြည်သူလူထုကိုဖြစ်စီပေးစီခြင်း ਨੇ တကယ်ကြတော့တကယ်အဲ့လိုသားလင်ကောင်းကောင်းလုပ်မယ်ကျွန်တော်တို့ဂျပန်ဆိုတဲ့ကျွန်တော်ယုံကြည်စိတ်ချရမယ်တိလဝါဒီနေ့ဒီပြဿနာရှိတုံးပဲတိလဝါပြဿနာရှိတုံးပဲအဲ့တော့ပူကောင်းလာအောင်လုပ်မယ်ဆိုလို့ရှိရပူပြီးတော့ပွင့်လင်းမင်းသားအောင်လုပ်ရင်တော့စပြင်းတာဗောအခုက information ဆိုတာဗျာမိမသိရတဲ့ခေဒါသမတ်တခါတည်းကြဟိုဟာတောသားဆိုအစဲခံရသေးတယ်အဲ့ဒါကျွန်တော်ပူစီပီစီချင်းပြည်သူလူထုကိုပွင့်လင်းမင်းသားအောင်လုပ်ပါပြည်သူလူထုအကျိုးရှိရှိပါတကယ်မှန်တကယ်ရရှိဖို့ပြုတိုးတက်မှုကိုဥတည်လို့ရှိရင်တော့စီပီမှာပါ
အဓိကကတော့ပွင့်လင်းမင်းသားမှုရှိပြီးလူထုအတွက်အကျိုးဖြစ်ထွန်းစေမဲ့ဖွံ့ဖြိုးရေးစီမံကိန်းတွေလှုပ်ဆောင်ဖို့လိုအပ်ကြောင်းကိုတန်းဝင်းကဆက်ပြောပါတယ
်အဓိကကတော့ကျွန်တော်တို့တရားပြောတော့ဖော်ပြတူတက်မှုပဲအဲတခါကျတော့ကုမ္ပဏီတွေလာတယ်သူတို့ပြောတယ်ဖော်ပြတူတက်မှုကျုံးမှပြန်စဉ်းစားမှာဘာတွေဖော်ပြတူတက်မှာလဲဘယ်သူတွေဖော်ပြတူတက်မှာလဲရည်ရှိလားရည်သူလားစီမံကိန်းရဲ့တကယ်အမှန်တကယ်ရောဖော်ပြတူတက်မှာလားအဲကျွန်တော်တို့ကအဲ့ဒါတွေကိုတည်ကြကြလေးလေးလာဆက်စစ်ဖို့လိုမယ်ပုခက်တာတချို့တောင်းတင်းတဲ့မှာလက်ရှိဖြစ်နေပြဿနာတွေပေါ့အစိုးရနဲ့လွတ်တော်ဖော်ပြတူတယ်လို့ပြောပြပြီးတော့လာတဲ့စီမံကိန်းလို့ပြည်သူလူထုကလိလဆန်းစစ်ဖို့မပြောနဲ့လွတ်တော်တော်မှာမတိလိုက်တဲ့ဟာလေးတွေရှိတယ်ဗျ။အဲကျွန်တော်တို့ကကျွန်တော်တို့စုဘာပုံစံစားဖို့ကောင်းလဲ။အမှန်တကယ်ဖော်ပြတူတယ်ရလားဘယ်သူတွေနင်းနာပါလဲ။ကျွန်တော်ရဲ့ရှုထောင့်ကြည့်မဲ့ဆိုရင်ဘယ်သူတွေရဲ့လူခွင့်ရချုပ်ဖို့တကယ်ခံနေရပြီလဲ။ဒါတွေတော့တည်တည်ကြကြလေးလိလဆန်းစစ်ဖို့ကောင်းလဲ။
ရှေ့တရင်ဘက်မှာတော့တဝယ်ရင်နဲ့စီမံကိန်းရဲ့နောက်ဆက်တွဲဖြစ်လာမဲ့တဘာဝပတ်ဝန်းကျင်ထိခိုက်နေတာမှုအခြေအနေတွေကိုတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။မကြာခင်မိနစ်ပိုင်းအတွင်းမှာလဲမြန်မာပြည်ကပေးစာဥစီသူအောင်မြင့်ပြည်ရင်းသတင်းတုံးတက်ချက်စာရာတွေကိုနားဆင်ရမှာပါ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။မြန ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။ VOA မြန်မာပိုင်းရဲ့တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီအထိဆက်လက်ထုတ်လွှင့်သွားမှာပါ။ကျမတို့အခုထုတ်လွှင့်နေတဲ့အစီအစဉ်တွေကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းဓာတ်ရိုက်နားဆင်နိုင်ကြသလိုနားဆင်နေတဲ့သရရှင်အားလုံးကိုလည်းကျေးဇူးထူးတင်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
အခြားတစ်ဖက်မှာတော့ဆရာနာရှင်တွေဟာကျောင်းသားတွေကိုရန်သူလို့သဘောထားပါတယ်။ကျောင်းသားတွေအင်အားချိနဲ့သွားအောင်လုပ်ခဲ့တယ်လို့ပညာရေးစနစ်ကိုပါပျက်စီးအောင်ဖျက်ဆီးခဲ့ကြပါတယ်
။ဒါကတော့ရှစ်လေးလုံး230ခီးကနေဘာတွေသင်ခန်းစာယူသင့်တယ်လဲဆိုတဲ့ဥစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။အခုတော့မြမပြည်ကပေးစာများအစီအစဉ်ကိုမအေးတန်နာကျော်ကတင်ဆက်မှာပါရှင်။
VOA ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်ရှင်။နောက်ပိုင်းမှာတော့အနောက်တိုင်းတေးလေးတစ်ပုတ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်ရဲ့အချင်းချင်းပေးပို့လာတဲ့မြစ်တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အခုအရင်ဆုံး VOA အစီအစဉ်တွေအတွက်အမှတ်ချက်တိုလေးတွေရေးလာတဲ့သောရရှင်ရဲ့ဒီ Facebook ပေါ်ကအမှတ်ချက်လေးတွေကိုဖတ်ပြပေးသွားခြင်းပါတယ်။တနအီတရေကောင်းဆိုတဲ့သောရရှင်က VOE ကမမတို့ကိုကိုတို့ကိုစိတ်နှဖျားချမ်းမြေပါစီအမှန်တရားအမှန်သတင်းတွေကိုတင်ပြပေးတဲ့ VOE ကိုအထူးကျေးဇူးတင်ပါတယ်တနအီတရေကောင်းဆိုတဲ့ Facebook အကောင့်ပိုင်ရှင်ရေးလာတာပါဝတ်တန်မောင်ဆိုတဲ့သောရရှင်ကတော့ Radio နားထောင်တဲ့ဘဝကလေးကအမြဲတမ်းအားပေးနေတာပါတဲ့ဟုတ်ကဲ့အခုဆက်လက်ပြီးတော့ Facebook ပေါ်မှာလည်းအားပေးနေပုံရပါတယ်နော်အခုဆက်ပြီးတော့နောက်ထပ်သောရရှင်တယောက်မေးလာတဲ့မေးခွန်းလေးတစ်ခုကိုဖြေကြားပေးချင်ပါတယ်။ Facebook Messenger ကနေပြီးတော့မေးလာတဲ့ Audience ဆိုတဲ့သောရရှင်ကမင်္ဂလာပါ VOA မိသားစုကျွန်တော်သိချင်တာလေးရှိလို့မေးပြရစီ။ဘာရယ်လို့တော့မဟုတ်ပါဘူး။ဘောလုံးအကြောင်းမှာ Israel ကအာရှတိုက်မှာရှိပေမဲ့ဘောလုံးကရင်တော့ဘာကြောင့် Eurozone မှာဝင်ကန်ရတာပါလဲတဲ့။ဖြေကြားပေးစီလို့ပါတယ်။ဆိုတော့ဒီသောရရှင်မေးလာပါတယ်။ဟုတ်ကဲ့ဘောလုံးအကြောင်းဆိုရင်တော့ကျမတို့ VOA မြန်မာပိုင်းကဘောလုံးသတင်းတွေကိုအမြဲတမ်းစစ်စစ်ပြတ်တင်ပြပေးနေတဲ့ကိုရန်နိုင်ကိုအခုညတောင်းပြီးတော့မေးကြည့်ချင်ပါတယ်။ကိုရန်နိုင်ဒီသောရရှင်ပြောသလိုမျိုး Israel ကဘာကြောင့်ဥရောပကနေဝင်ကန်ရလဲဆိုတာမတို့လည်းဘုဒ္ဓတရားအနေနဲ့သိရအောင်လို့ဖြေပေးပါလား
။ဟုတ်ကဲ့ပါမအေးတန်တာကျော်ကြီးဒီမေးခွန်းလေးကစိတ်ဝင်စားဖို့လည်းကောင်းပါတယ်။အစောပိုင်းလုံးကတော့ဒါကပါလက်စတိုင်းဘောလုံးအဖွဲ့ချုပ်အဖြစ်နဲ့ရှိခဲ့တာပါ။အဲ့မဲ့1948ခုနှစ်မှာအစ္စရေးနိုင်ငံကိုထူထောင်ပြီးချိန်ကစပြီးတော့အစ္စရေးဘောလုံးအဖွဲ့ချုပ်ဖြစ်လာခဲ့တယ်။အဲ့တော့အစ္စရေးက1954ကနေ84ခုနှစ်အထိလဲအာရှဘောလုံးအဖွဲ့ချုပ်ရဲ့အဖွဲ့ဝင်ဖြစ်ရှိခဲ့တယ်။ဒါပေမဲ့အဲ့ဒီကာလတွေမှာဘာဖြစ်လဲဆိုတော့အစ္စရေးကဒီအာရဗ်နိုင်ငံတွေနဲ့စစ်ပွဲတွေဖြစ်တာတွေရှိခဲ့တယ်။ဆိုတော့1984မှာကြတော့ဒီအာရဗ်နဲ့တခြားမွတ်စလင်နိုင်ငံတွေကအစ္စရေးနဲ့မကစားကျင်ဘူးဆိုပြီးတော့တပိတ်မောက်တာတွေညှဉ်းဆန်းတာတွေလုပ်ပြီးတော့နိုင်ငံရေးရဖိအားပေးတာကြောင့်သူတို့ကိုအာရှဘောလုံးအဖွဲ့ချုပ်ကနေထုတ်ပယ်ခဲ့တာပါ။အဲ့ရနေစပြီးတော့1990အထိအစ္စရေးကပဲဘောလုံးအဖွဲ့ချုပ်လက်အောက်မှာမှမရှိခဲ့ဘဲနဲ့ဥရောပတောင်အမေရိကသမုဒ္ဒရာပိုင်းဇုံတွေကနေပြီးတော့တခါတရံမှာကမ္ဘာဖလားခြေစစ်ပွဲကိုဝင်ပြိုင်ခဲ့ပါတယ်။1990ကျတော့မှသူတို့ကိုဥရောပဘောလုံးအဖွဲ့ချုပ်ကယာယီအဖွဲ့ဝင်နိုင်ငံတွဲပတ်အဖွဲ့ဝင်နိုင်ငံအဖြစ်နဲ့ဝင်ခွင့်ပြုခဲ့ပြီးတော့အဲ့ရနေစပြီးတော့ဥရောပဘောလုံးအဖွဲ့ချုပ်အောက်ကိုရောက်သွားပြီးတော့အစ္စရေးလက်ရေးစင်အသင်းရောကလပ်အသင်းတွေပါဒီဥရောပပြိုင်ပွဲအသီးသီးမှာဝင်ပြိုင်ခဲ့ကြတာပါ1994မှာတော့အစ္စရေးဟာယာယီအဖွဲ့ဝင်နိုင်ငံအဖြစ်ကနေဥရောပဘောလုံးအဖွဲ့ချုပ်ရဲ့အမြဲတမ်းအဖွဲ့ဝင်နိုင်ငံဖြစ်လာခဲ့ပါတယ်ခင်ဗျာ
โอเคအခုလောဖြေပြီးတော့လည်းရှင်းသွားပါပြီရှင်ကျေးဇူးတင်ပါတယ်ကိုရန်နိုင်ဒီမေးခွန်းကိုမေးလာရတဲ့သွားရှင်အော်တယ်လေဒီဖြေလေးကိုကျင့်တက်ပြီးတော့ဖြေထမှာလည်းရှင်းလင်းသွားပြီလို့ထင်ပါရယ်နော်အခုလိုမျိုးစာရေးပြီးတော့ဆက်သွယ်လာတဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်
င်ပင်နေတဲ့မြေမောက်တရေနေနဲ့ပတ်သက်ပြီးတော့သောရရှင်တွေသူတို့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်တွေအတွေးအမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာတဲ့မှတ်ချက်တွေအီးမေးတွေလည်းအများကြီးလက်ခံရရှိတဲ့အတွက်ကြောင့်မလို့အခုလူတိုင်းစိတ်ဝင်စားနေတဲ့အမှုကိစ္စတစ်ခုဖြစ်တဲ့အကြောင်းအရာတစ်ခုပေါ်မှာသောရရှင်တွေသူတို့ရဲ့ကိုယ်ပိုင်ထင်မြင်ချက်တွေရေးလာတာကိုပြောပြပေးချင်ပါတယ်။နိုင်ငံတော်လှုပ်ဝက်ချက်ဥပဒေနဲ့ဆွဲချက်တင်ပြီးဆစ်ဆေးခံနေရတဲ့ရိုက်တာသတင်းတောင်နှစ်ယောက်ရဲ့အမှုနဲ့ပတ်သက်ပြီးတော့နှစ်ဖက်အပြစ်သက်လျှောက်လဲချက်တွေကိုလာမယ့်ဩဂုတ်လ20ရက်နေ့မှာပေးရတော့မှာပါ။အပြစ်သက်လျှောက်လဲချက်တွေကြားနာပြီးသွားရင်အမှုတွေအမိန့်ချရမှာဖြစ်တဲ့အတွက်မှန်မှန်ကန်ကန်နဲ့မြတ်မြတ်တတဆောင်ရွက်ဖို့သတင်းတောက်တွေဘက်ကမျှော်လင့်နေပါတယ်။သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့လက်ဝဲမှာမိတယ်ဆိုရင်အေးလှုပ်ဝက်စာရဲစာရန်တွေကိုပေးတဲ့သူကိုအရေးယူထားတာမရှိတဲ့အတွက်အခုလိုဆွဆွဲခံထားရတဲ့သူတို့ပို့ပြီးတော့တောင်မှအပြစ်မရှိဘူးလို့သူတို့ရဲ့ရှေ့နေကပြောနေတာပါဒီသတင်းနဲ့ပတ်သက်ပြီးတော့သောရရှင်နေအဲ့ဒီသတင်းအောက်မှာတော်တော်များများသူတို့ရဲ့ထင်မြင်ယူဆချက်တွေကိုရေးလာကြတာတွေ့ရပါတယ်ရှင်အဲ့မှာလှမောင်သိန်းဆိုတဲ့သောရရှင်က freedom of expression လွတ်လပ်စွာထုတ်ဖော်ခွင့်ရှိဖို့လိုအပ်ပါတယ်သတင်းတော့ကိုပါကြီးလို့မဖြစ်ပါစေနဲ့လို့ဆုတောင်းပေးလိုက်ပါတယ်တဲ့ပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းမှာစစ်တပ်ကခေါ်ဆောင်သွားပြီးတဲ့နောက်တေဆုံသွားရတဲ့သတင်းတော့ကိုပါကြီးရဲ့ဖြစ်ရက်ကိုသူရည်ညွှန်းပြီးတော့ပြန်ပြီးတော့ပြောလာပါတယ်ပါရမ်ဆာဆိုတဲ့သောရရှင်ကတော့
ပန်းရွှေခင်ညွတ်ကျော်ဗအမင်းအောင်လိုင်တို့ဥပဒေစိုးမိုးရေးဆိုတေတံပေးလဲအာဏာယူတာပဲပြည်သူကိုဒုက္ခပေးတဲ့နတ်ဆိုးတွေကြမပြောရကြဘူးဒီမိုကရေစီလို့မပြောကြပါနဲ့ရှက်စရာပါဒီမိုကရေစီနဲ့မတန်ပါဘူးဝါလုံးတို့နှစ်ယောက်သတင်းအမှန်ပေးသတင်းသမားလှုပ်ကြအမမခံချင်ရာဇဝတ်မှုမလုပ်နဲ့ပေါ့အမှန်တရားဘက်မှာပြည်သူရှိတယ်ဝါလုံးတို့နှစ်ယောက်အားမငယ်ကြပါနဲ့
သတင်းသမားကသတင်းတော့အလုပ်လုပ်တာပါလို့ဒီတော်ရရှင်ပါရမ်ဇာကရေးလာတဲ့ချိန်မှာသူရေးတဲ့မှတ်ချက်ကိုပြန်ပြီးတုံ့ပြန်လာတဲ့တော်ရရှင်တွေလည်းရှိပါတယ်ကိုကျော်သေးဆိုတဲ့တော်ရရှင်က
နိုင်ငံသစ္စာပေါက်တွေနိုင်ငံရောင်းစားဖို့ကြိုးစားသူတွေနိုင်ငံတော်လက်နက်ကင်တော်လန်တာထက်စိုးရွားတဲ့ကောင်တွေတေတံချမှကျန်တဲ့ကောင်တွေဆက်မလုပ်ရဲတော့မှာ
ဒါကတော့နိုင်ငံတော်တစ္ဆာပေါက်တွေတည်တံပေးရပါမယ်လို့သူရဲ့အမြင်ကိုရေးလာတဲ့အချိန်မှာသူ့ကိုပြန်ပြီးတော့တုံ့ပြန်လာတဲ့သူတဦးကတော့တော်မန်ဆိုတဲ့တော်ရရှင်မှာသူကဒီလိုတက်ဖို့လို့ရင်တော့ဗိုလ်ချုပ်တွေကိုအရင်တက်တင်တာပေါ့တဲ့တည်တံချရင်ဗိုလ်ချုပ်တွေအရင်ချပါလို့ပြောလာပါတယ်အနာဂတ်ကိုအစိတ်ခတ်နေကြမှန်းမသိကြလို့ပြောနေကြတာပါတဲ့ဒီတော်ရရှင်တော်မန်ပြောလာတာပါသူစားဝင်းကတော့အမှန်တရားကိုမြင်လို့သူအတော်ရှားနေပြီပဲအမှားတရားထဲမှာနစ်မောနေကြသူတွေအများစုဖြစ်နေကြပါပြီလို့ရေးလာပါတယ်ရှင်ဒီမှာစိတ်ဝင်စားစရာကောင်းတာကပြီးခဲ့တဲ့ဒီလူမျိုးရေးပြည်ပခါတွေအတွင်းမှာတယောက်ကလာပြီးတော့ဝါရားဖြန့်တယ်လို့ရေးလာတဲ့ဟာတွေကိုတလုံးမကြံကူးယူပြီးတော့ထပ်ပြီးတော့အောက်ကနေမှတ်ချက်တွေနေရာမှာလိုက်ပြီးတော့ပေါင်းထည့်တာတွေတော်တော်များများတွေးခဲ့ရပါတယ်နော်ဒီခေါက်လည်းအဲ့တုန်းကလုတ်တယ်လို့ပဲဒီတယောက်ကရေးထားတဲ့သဘောထားကိုနောက်တယောက်ကအတိအကျကူးယူပြီးတော့ပြန်ပြီးတော့ရေးထည့်ထားတာအမှတ်ချက်ပေးတဲ့လူတွေရဲ့နာမည်ကတော့ပြောင်းလဲသွားပြီးတော့သူတို့ရဲ့စာတွေကတူနေတာတွေ့ရပါတယ်ခုနကတော့ကိုကျော်သေးဆိုတဲ့ Facebook အကောင့်ပိုင်ရှင်ပြောထားတဲ့နိုင်ငံတစ္ဆောက်တွေနိုင်ငံရောင်းစားဖို့ကြိုးစားသူတွေနိုင်ငံတော်ကိုလက်ထက်ကင်တော်လန်တာတဲ့ဆိုတဲ့ကောင်တွေတေးတန်းတာချမကျန်တဲ့ကောင်တွေမလုံရဲမှာဆိုတဲ့စကလုံးကိုအတိအကျကူးယူပြီးတော့ RC ဆိုတဲ့တော်ရရှင်ထပ်ပြီးတော့ရေးလာပါတယ်ထို့နှုတ်ဆိုတဲ့နောက်ထပ် Facebook အကောင့်ပိုင်ရှင်ကတိုင်းပြည်ကိုတစ္ဆောက်ပေါက်တဲ့သူတွေဒီတိုင်းပြည်ရဲ့ဥရင်နဲ့ကာကွယ်ခြင်းကမထိုက်တန်ပါတဲ့ဒီမှာဒီအမှုနဲ့ပတ်သက်ပြီးတော့မှတ်ချက်အရှိကြီးရေးလာတဲ့တော်ရရှင်တယောက်ကတော့အမိမျိုးကိုချစ်သူလို့ရေးထားပါတယ် Facebook အစာမျက်နှာမှာလာပြီးတော့ရေးသွားတာဖြစ်ပါတယ်သူတုံးသက်ပြတာကိုဝေမျှပေးစင်ပါတယ
် Writer သတင်းသမားနှစ်ယောက်ကပြည်တွင်းကလူတွေဖြစ်နေလို့ပါနိုင်ငံခြားသတင်းဌာနတွေကဘာသာစကားတူပြီးသတင်းရတာမြင်အောင်ဒေသခံတွေကိုခန့်တာဗမ်းမလိုက်ပဲကြည့်ရင်းနေမှာဖြစ်တဲ့အကြောင်းကိုဖော်ပြလိုက်တော့တက်မတော်ဘက်ကလည်းသူ့လူတွေကိုအရေးယူအပြစ်ပေးရတာပဲလေကိုဘကကြည့်ရင်တော့ဒီသတင်းသမားတွေဟာတစ္ဆောက်ဖောက်ကောင်းနေပေါ့လေကိုဘကလည်း AIS နဲ့တိုက်တွန်းကလွန်ရွေးတက်ဖွဲ့မှာဓာတ်ပုံဗီဒီယိုမှတ်တမ်းမရှိတော့သတင်းမထုတ်ပြန်နိုင်ပါဘူးသတင်းပြန်ကြားရေးအားနေတာပေါ့ဒီတော့တစ်ဖက်ကဝါရပြန်တော့ဖြည့်ရှင်းနေရပါတယ်ဥပမာထိုင်းနိုင်ငံမှာပြည်တွင်းသတင်းပြန်ကြားရေးအားကောင်းတဲ့လွန်ရွေးတက်ဖွဲ့တွေကလည်းအစ်င့်မြင်တယ်ကင်မရာမှတ်တမ်းတွေရဟတ်ရင်တွေလက်နက်ခရီးရည်နဲ့တိုက်ပွဲတွင်လိုက်နိုင်ရမယ့်စီဥတွေတုံးတယ်ကျွန်တော်တို့မှဓာတ်တွေမရှိပါဘူးနောက်တစ်ချက်ကနိုင်ငံတော်လျှို့ဝှက်ချက်စာရွက်ဆိုတာနျူကလ িয়ার လားတမန်ရက်တရင်လောက်မှလျှို့ဝှက်ချက်လားဆိုတာမျိုးရှိပါတယ်အရင်အရေးကြီးတာဆိုရင်နိုင်ငံတော်လုံခြုံရေးတော့ရှိရမယ်လေပြည်တွင်းမှာတော့နိုင်ငံတကာအကူအညီတွေပြပရင်းနှီးမြှုပ်နှံမှုတွေတောက်လျှောက်ဝင်လာနေပါပြီနိုင်ငံခြားမှာမြန်မာတွေကိုအလုပ်ပေးနေတဲ့ဟာရင်းနှီးမြှုပ်နှံမှုတွေရှိပြီးထုတ်ကုန်တွေကောင်းကောင်းတင်ပို့နိုင်လို့ဗီယက်နမ်ဟေးလို့ကြွေးကြော်နိုင်နေပါပြီကောင်းတာတွေကိုကောင်းတယ်လို့ချီးမွမ်းပြီးစိတ်ထားကောင်းထားပြီးမြန်မာဟေးလို့ကြွေးကြော်နိုင်အောင်အစိုးရနဲ့တက်မတော်ကအစွမ်းကုန်ဆောင်ရွက်ပေးပါရန်အတနာခံတင်ပြရပါတယ
်ဒီတော့ရှင်ပြောတဲ့ထင်မှာနှစ်ချမ်းတွေ့ရပါတယ်သူကတော့ကိုယ့်ဘက်ကသတင်းထုတ်ပြန်မှုသတင်းနဲ့ပြန်ကြားရေးအားနေတာကြောင့်တစ်ဖက်ကနေဝါရားဖြစ်နိုင်တယ်လို့ပြောထားပါတယ်ဒါပေမဲ့ဒီထက်မှစိတ်ဝင်စားကြတာကသူကဗတ်မလိုက်ပဲကြည့်ရင်တော့သတင်းသမားတွေကအင်းတင်မှာဖြစ်တဲ့အကြောင်းရင်းကိုဖော်လိုက်လို့ဖြစ်တယ်လို့ပြောလာပါတယ်န Now, bro, I know long jong ye, so you know, I know long jong ye, a dying dane, long jong ye go a simian tie of a melo lady dorashin, a jam pulavari. Do you sago, di chong on bureau, nalet la bian bioya, you know, go back, the ding of mamangan and a top janai, the pagani bureau, warapsenai, lulumiao, the jay and mango, go back on nebu, disa, top jan bibu, lo apare, lo biolava. Okay. Dinama di Dorashin at Dimamanang at Chini Riboma, we went in Jarre and Nangaraka at Taiwan, Luquin, Losha, the Bodunia, Duyavarino, Digar, the Jemen will top Jambu, Jemen is travel la on low, Nangaragane, the Pirin Piba, the Jendamari, Alongo, the Jinya Unangu, Bebo Rigo, along at the Taino down Sunni Apsipari. Dorashin, the yet Bezari go to the bed, Dimari, yet Timarino. Now by my day down like Dorashin, let Bezimarison. မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းတွေပြီးတော့ဗီဒီယိုတွေကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆခြင်းတွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုတော့ကျမတို့ဗီဒီယိုတွေကိုစာရေးသားဖို့ဖိတ
bami@voanews.com ကိုမြန်မာပြည်မှပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သွားရရှင်နေစီကတုံ့ပြန်အကြံပြုလာကြပါတယ်ကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။ပြောထားသလိုတည်တောင်းလာတဲ့သောရရှင်ကိုအလှည့်ပေးချင်ပါတယ်။ VOA ကိုအမြဲတမ်းအားပေးနေပါတယ်။ကျေးဇူးလည်းအရင်တင်ချင်ပါတယ်။ကျွန်တော်တခြင်းတစ်ပုတ်တောင်းဆိုချင်လို့ပါ။ကျွန်တော်တောင်းချင်တဲ့တခြင်းလေးကိုလည်းလွှင့်ပေးမယ်လို့မျှော်လင့်ပါတယ်လို့ပြောလာတဲ့သောရရှင်ကတော့ Mine Nee In ဆိုတဲ့သောရရှင်မှာစံပြေကဖြစ်ပါတယ်
။ VOA မင်္ဂလာပါ။ကျွန်တော်နာမည်က Mine Nee In ဖြစ်ပါတယ်။ကျွန်တော်က VOA ကိုနေတိုင်းနားထောင်ဖြစ်ပါတယ်။ကျွန်တော်ကရှမ်းပြည်မြောက်ပိုင်းမှာရှိတဲ့ Mine Tong ဆိုတဲ့နေမြို့လေးမှာနေထိုင်ပါတယ်။ဒါပေမဲ့အခုတော့မိုင်းတုံဆိုတဲ့မြို့လေးနဲ့အိမ်လေးကိုခွဲခွာပြီးတော့ဟိုးအဝီးတနေရာကိုရောက်နေပါတယ်။မြို့နဲ့အိမ်လေးကိုလည်းအရန်လွမ်းနေပါတယ်။ဒါကြောင့်မလို့ကျွန်တော်အခုဒီ VOA ကိုအဆူတော်ဖော်ကာရဲ့အိမ်ပြေးဆိုတဲ့တခြင်းလေးကိုတောင်းဆိုခြင်းပါလေ
။ဒီတော့ဒီတော်ရရှင်မိုင်းနေအိမ်တောင်းဆိုထားတဲ့ဖော်ကာတီဆိုထားတဲ့အိမ်ပြေးဆိုတဲ့တခြင်းလေးကိုထုတ်လွှင့်ပေးခြင်းပါလေရှင်။ဒီတောင်းတဲ့ကိုမိုင်းနေအိမ်ရောတဲချစ် VOA တော်ရရှင်နဲ့အားလုံးရောဒီတခြင်းလေးကိုနှစ်ချိုက်ခံရနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါဦးနော်။ဆိုထားတဲ့အိမ်ကြီးဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒီတခြင်းတောင်းလာတွေကိုတင်းငရီနေညာပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေပြောဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြောလဲ VOA ရေဒီယိုအစီအစဉ်တွေကိုတိုက်ရိုက်နားဆင်နိုင်ပါတယ်တင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio Facebook တို့ကနေဓာတ်ရိုက်နားမထောင်ဖြစ်ဘူးဆိုရင်တော့ VOA ရဲ့ Internet စာမျက်နှာဒါမှမဟုတ်ရင်လည်း Facebook စာမျက်နှာတို့မှာပြန်ပြီးတော့သွားနာဆင်နိုင်ပါတယ်နော်။ကျမတို့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ။
VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်ရှင်။အခုဆက်လက်ပြီးတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်မှာပါ။ရှစ်လေးလုံး230ခီးကနေဘာတင်ကန်းစာရီယူတင်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါရှင
်။အခုဆိုရင်ရှစ်လေးလုံးအရေးတော်ပုံကြီးဖြစ်ပွားခဲ့ပြီးတာနှစ်ပေါင်း30ရှိခဲ့ပါပြီ။အဲ့ဒီချိန်ကလဲနေလျောင်းမင်းဆောင်မကြံပြည်သူလူထုတရလုံးတောင်းဆိုခဲ့တာဟာဒီမိုကရေစီရဖို့ပါ။နှစ်ပေါင်း30ကြာလာတဲ့ယနေ့ထက်တိုင်မြန်မာနိုင်ငံဟာဒီမိုကရေစီနိုင်ငံမဖြစ်သေးဘူးဆိုတာနိုင်ငံရေးသမားတွေရောပြည်သူတွေကပါလက်ခံကြပြီဖြစ်တယ်လို့နောက်ဆက်တွဲဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးဆိုတာတွေလည်းဖြစ်ပေါ်မလာသေးပါဘူး။ဒါနဲ့ပတ်သက်ရင်အာဏာရှင်တွေကဖိနှိပ်လို့အာဏာရှင်တွေစီမံခန့်ခွဲမှုညံ့ဖျင်းလို့အာဏာရှင်တွေကတိုင်းသူပြည်သားတွေကိုရန်သူတွေသဖွဲသဘောထားလို့ဖြစ်ရတာဆိုပြီးအများကသုံးသပ်ကြပါတယ်။ဒါပေမဲ့ဒီကနေ့တိုင်းပြည်နဲ့ပြည်သူတွေခုလိုအခြေအနေဖြစ်နေရတဲ့နဲ့ပတ်သက်ပြီးဒီမိုကရေစီလိုလားပါတယ်ဆိုတဲ့အတိုက်ခံတွေဘက်ကဘာအားနည်းချက်ဘာလိုအပ်ချက်တွေရှိနေသလဲဘာအမှားယွင်းတွေလုပ်ခဲ့ကြသလဲဆိုတာကိုတော့သုံးသပ်တာမတွေ့ရသလောက်နည်းပါးပါတယ်။ကုရပတ်ရှစ်လေးလုံး230ခီးကနေဘာတွေသင်ခန်းစာယူသင့်တယ်လဲဆိုတာဆွေးနွေးတင်ပြသွားပါမယ်။
1988ခုနှစ်ကအခြေအနေကိုတစ်စိတ်တစ်ဆောင်ပြန်ကြည့်ရင်အဲ့ဒီအချိန်ကဒီမိုကရေစီကိုလိုလားတောင်းဆိုတဲ့လှုပ်ရှားမှုမှာပြည်သူလူထုတရက်လုံးတင်မကပဲဝန်ထမ်းတွေလိုရဲတပ်ဖွဲ့တွေလိုမျိုးတောင်ပါဝင်တာတွေ့နိုင်ပါတယ်။တက်မတော်ကပါတယ်ဆိုပေမဲ့အတော်လေးကိုနည်းပါတဲ့အရေးအတွက်ပါ။နောက်တော့ဒီမိုကရေစီတောင်းဆိုတဲ့လှုပ်ရှားမှုကိုစစ်အာဏာရှင်တွေရဲ့ညှဉ်းပန်းချက်နဲ့တက်မတော်ကအကြမ်းဖက်နှိမ်နင်းရုံမကစစ်အုပ်ချုပ်ရေးပါစတင်လိုက်ပါတယ်။ဒီအချက်ကိုကြည့်ရင်တိုင်းပြည်မှာတပြည်လုံးကဘလို့စနစ်ကျင့်သုံးကြပါတယ်ဘာကိုလိုချင်ပါတယ်ဆိုပြီးဘလောက်ပဲဆန္ဒပြင်းပြနေနေဘလောက်ပဲတောင်းဆိုနေနေတက်မတော်ကမပါရင်ဘလို့မှမဖြစ်နိုင်ဘူးဆိုတဲ့သင်ခန်းစာပါတနည်းအားဖြင့်တက်မတော်ဟာထိပ်ပိုင်းကယာဒူးကြီးတဲ့စစ်ဘိုလ်ချုပ်တွေကចောင်းသားဖြစ်ဖြစ်ရဟန်းတန်ကဖြစ်ဖြစ်အမျိုးသမီးဖြစ်ဖြစ်ပြည်သူဖြစ်ဖြစ်ဖန်းဆိုဖန်းရိုက်ဆိုရိုက်ပြစ်ဆိုပြစ်ဘာအမိတ်ပေးပေးလုပ်မယ်ဆိုတဲ့အခြေအနေမျိုးဆိုရင်ပြည်သူတွေရဲ့ဆန္ဒပြေဝနိုင်မှာမဟုတ်ပါဘူးဒီအတွက်တက်မတော်ကိုလူတဦးတယောက်ယောက်ကဘာအမိတ်ပေးပေးနာခံတဲ့အဖွဲ့အစည်းမျိုးဆိုတာထက်ဖွဲ့စည်းပုံအခြေခံဥပဒေတည်ဆဲဥပဒေစစ်စည်းကမ်းစစ်ဥပဒေတွေကိုနာခံတဲ့တက်မတော်မျိုးဖြစ်လာအောင်စီရင်ကြဖို့လိုပါတယ်ဒေါ်ဆန်းစုကြည်အပါအဝင်အတိုက်ခံတွေဟာနှစ်30အတွင်းဒါကိုစနစ်တကျအကောင့်ထဲဖော်ခဲ့ကြပါရဲ့လားဆိုတာမေးခွန်းထုတ်စရာပါနောက်တစ်ခုကအတိုက်ခံတွေရဲ့ဒီမိုကရေစီတိုက်ပွဲဆင်နွှဲခဲ့ကြတဲ့ပုံသဏ္ဍာန်မှာမြန်မာနိုင်ငံကအတိုက်ခံတွေဟာအာဏာရှင်တွေကိုမကြောက်မရွံ့အသက်အသေးခံဘဝအပြတ်ခံအနှိမ့်ဆက်ခံထောင်ကျတန်းကျခံတွန်းလှန်တဲ့နေရာမှာတော့ရဲစွမ်းတက်တီဟာပြိုင်ဆန်ရှားပါပဲနိုင်ငံတကာနဲ့လည်းရှင်နိုင်ပါတယ
်ဒါပေမဲ့ဒီမိုကရေစီရဲ့အတွက်တိုက်ပွဲဝင်နေဆိုတာအာဏာရှင်ကိုဖြုတ်ချနိုင်ဖို့အာဏာရှင်စနစ်အဆုံးသတ်ဖို့အတွက်သက်သက်မဟုတ်ပဲတိုင်းပြည်ဖွံ့ဖြိုးတိုးတက်ဖို့တိုင်းပြည်ပြည်သားတွေချမ်းသာကြွယ်ဝပြီးပညာရေးအပါဝင်အဖက်ဖက်ကမြင့်မားတဲ့လူသားတွေဖြစ်လာဖို့ဆိုတဲ့ရည်မှန်းချက်တွေနဲ့လည်းတထပ်တည်းကြနေပါတယ်။ပြောရရင်ရေရှည်မှာဒီမိုကရေစီတိုက်ပွဲအောင်မြင်ဖို့ဆိုရင်ဖိနှိပ်တဲ့အင်အားစုတွေအားနည်းသွားပြီးပြည်သူလူထုတရက်လုံးကိုအားကောင်းအောင်လုပ်နေဖို့လိုပါတယ်။တိုက်ခံပွဲမှာဖြစ်စီအာဏာတချို့တဝက်ရတဲ့အခြေအနေဖြစ်စီအာဏာအလုံးစုံရတဲ့အခါမှာပဲဖြစ်စီအဲ့ဒီချက်ဟာအရေးကြီးပါတယ်။ဒါပေမဲ့မြန်မာနိုင်ငံကအတိုက်ခံတွေဟာအာဏာရှင်တွေကိုတွန်းလှန်ဖို့လောက်ပဲအာရုံရှိကြပြီးပြည်သူလူထုအင်အားရှိရေးကိစ္စကိုတော့မေ့လျော့ထားခဲ့ကြဟန်တူပါတယ်။အခြားတစ်ဖက်မှာတော့ဆီယနာရှင်တွေဟာကျောင်းသားတွေကိုရန်သူလို့သဘောထားပါတယ်။ကျောင်းသားတွေအင်အားချိနဲ့သွားအောင်လုပ်ခဲ့တယ်လို့ပညာရေးစနစ်ကိုပါပျက်စီးအောင်ဖျက်ဆီးခဲ့ကြပါတယ်
။အလားတူပြည်သူလူထုစီရယ်တွင်နဲ့နေမှသူတို့ကိုမဆန့်ကျင်မှဖြစ်တယ်လို့တွက်ဆပြီးစီရယ်တွင်နဲ့တတဲ့နဲ့အောင်လဲနှီးပေါင်းစုံဖန်တီးခဲ့ကြပါသေးတယ်။ထူးခြားတာတစ်ခုကတော့အတိုက်ခံအင်အားစုတွေဟာအာဏာရှင်စန့်ကျင်တဲ့နိုင်ငံရေးတသက်လှုပ်ရှားမှုတွေကလွဲရင်ပြည်သူတွေအင်အားချိနဲ့မသွားရအောင်အာဏာရှင်တွေဖိနှိပ်တဲ့ကြားကအင်အားကောင်းလာအောင်ဘလို့လှုပ်ရှားမှုမျိုးဘလို့အားပေးမှုမျိုးမှလုပ်ခဲ့တာမတွေ့ကြရပါဘူး။ဒေါ်အောင်ဆန်းစုကြည်ကိုရိုင်းဒီပင်လင်းအာဏာရှင်တွေကကျောင်းသားတွေကိုဖိနှိပ်နေတယ်၊ပညာရေးစနစ်ကိုဖျက်ဆီးနေတယ်။ဒါပေမဲ့ဘလို့အခြေအနေရောက်ရောက်ပညာကိုတက်အောင်တင်ကြားဆိုပြီးလှုံ့ဆော်တာမျိုးမလုပ်ခဲ့သလိုတိုင်းသူပြည်သားတွေကိုလည်းစည်ရဲနေကြအောင်မနေကြနဲ့ဘလို့ပဲဖိနှိပ်ဖိနှိပ်ချမ်းသာအောင်စူးစမ်းကြဆိုတာမျိုးလည်းမပြောခဲ့ပါဘူး။ကျောင်းသားတွေကိုတတိရှိကြဖို့နိုင်ငံရေးကိုစိတ်ဝင်စားဖို့လှုံ့ဆော်တာမျိုးလောက်ပဲရှိခဲ့တာပါ။ဒါကြောင့်လဲအားလုံးသိကြတဲ့အတိုင်းပြည်သူလူထုဟာအာဏာရှင်ကိုအန်တုနိုင်တဲ့ခွန်အားရှိတဲ့ပြည်သူတွေဖြစ်မလာပဲ
နှစ်ကြာလာလေးလေးရုပ်ဝတ္ထုအရာရောပညာဉာဏ်အမျှော်အမြင်အရာပါအင်အားချိနေတဲ့ပြည်သူတွေဖြစ်လာတော့တာပါပဲနောက်တစ်ချက်ကလက်ရှိတိုင်းပြည်အခြေအနေကိုပြန်ကြည့်ရင်နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်နဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့နှစ်ယောက်တိုင်းပြည်ကိုအာဏာခွဲဝေအုပ်ချုပ်နေကြတဲ့ပုံသဏ္ဍာန်မျိုးရှုမြင်နိုင်ပါတယ်။ဒါဟာရာစုနှစ်တဝက်လောက်အထိတိုင်းပြည်ကိုစစ်အာဏာရှင်တွေကသာယာနှုံးပြစ်ချုပ်ကန့်ချဲလဲလွှမ်းမိုးလာတာနဲ့နှိုင်းယှဉ်လိုက်ရင်တော့အလွန်ကြီးမားတဲ့တိုးတက်ပြောင်းလဲမှုလို့ပြောနိုင်ပါတယ်။ဒါပေမဲ့ဒီလိုအခြေအနေပေါ်ပေါက်လာရတာဟာဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အတိုက်ခံတွေရဲ့ကြိုးပမ်းမှုပြည်သူလူထုတရက်လုံးရဲ့မဲပေးမှုကြီးတသက်ကြောင့်ပဲတော့မဟုတ်ပါဘူး။နှစ်ပေါင်းများစွာအတွင်းစစ်ဗိုလ်ချုပ်ဟောင်းနေကြအာဏာရပါတီကြကြီးမားတဲ့အကွဲပြဲပြဿနာ၊နယ်စပ်ပြဿနာတွေကြောင့်တရုတ်နဲ့သဘောထားကွဲပြီး2015ရွေးကောက်ပွဲရလဒ်ကိုလက်မခံခြင်းရင်တောင်အာဏာသိမ်းဖို့စဉ်းစားရခက်နေတဲ့စစ်ဗိုလ်ချုပ်တွေရဲ့အနေအထားစတဲ့အခြေအနေတွေပေါင်းစုံပြီးမှဖြစ်ပေါ်လာတဲ့အပြောင်းလဲပါဒါကြောင့်အဲ့ဒီလိုအခြေအနေမျိုးကိုတင်ကန်းစာယူပြီးဒီမိုကရေစီဒီထက်ပိုခိုင်မာလာအောင်အတွေးခေါ်ရီပြောင်းလဲဖို့အများကြီးစူးစမ်းဖို့လိုပါသေးတယ်
။ဝန်ထဲစရာတစ်ခုကတော့88အရေးခင်ပြီးနောက်နှစ်30ကြာလာတဲ့တိုင်မြန်မာနိုင်ငံဟာတခြားသောဒီမိုကရေစီအရေးတိုက်ပွဲဝင်ခဲ့တဲ့နိုင်ငံတွေထက်ဘာကြောင့်အောင်မြင်မှုသိမရသေးတာလဲ။တိုင်းပြည်နဲ့ပြည်သူတွေဘာကြောင့်ဖွံ့ဖြိုးမှုနောက်ကျနေရတာလဲ။အဲ့ဒီကိစ္စတွေဖြစ်ရတာဟာအာဏာရှင်တွေကြောက်ချီးသက်သက်ပဲလား။တိုက်ခန့်နေဘာအာဏာချက်တွေရှိနေသလဲဘာတွေမှားခဲ့သလဲဆိုတာမျိုးပြောဆိုသုံးသပ်တဲ့နိုင်ငံရေးခေါင်းဆောင်တွေမရှိသလောက်နေပါနေသေးတာပဲဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်အခုတော့အင်္ဂါနေ့ညတိုက်ရိုက်လီလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုပြောပြချင်ပါတယ
်ရရှိပြန်ပြမနေ့ကဖြစ်တဲ့ရခိုင်ပြည်နယ်မြောက်ပိုင်းပြပိခရီကြောင့်အင်ဒီဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးကြတဲ့ရိန်ဂျာဒုက္ခသည်တွေနေရပ်ပြန်ခေါ်ရွေးကိစ္စဟာမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရကြားသဘောတူထားပြီးမဲ့လက်တွေ့ကတော့ဖြစ်မလာသေးပါဘူးဒီသဘောတူညီချက်အတိုင်းဒုက္ခသည်တွေခေါ်ရွေးအကောင့်ထဲပို့ဖို့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးဒီအပိုင်းတွင်အဲ့ဒီဒေသကိုလာရောက်ခဲ့ပြီးဆိုတော့ဒုက္ခသည်တွေနေရပ်ပြန်ရေးအစီအစဉ်ဘလောက်ထိနှီးစပ်လာပြီလဲဒေသခံလူမှုတိုင်ဝမ်တွေအားလုံးအတွက်စင်ခေါ်ချက်တွေစွန့်ရည်ကြတွေဘာတွေများရှိနေသလဲလာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမြင်းမြန်လူသူတွေ VA မြဝပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေချိုတင်ပေးဖို့ထားစီလိုပါတယ်။ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပေးပါမယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်တွေကိုယ့်ရဲ့မိဂုံးတွေကို VA မြဝပိုင်းစီကိုချိုတင်ပေးဖို့ထားလို့လည်းရပါတယ်။ VA မြဝပိုင်းဖုန်းနံပါတ်က12323829554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းမြန်ကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
အချိန်မီပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရရှင်အခုတော့ထူးခြားစံပြကမ္ဘာသတင်းများအစီအစဉ်ကိုမအီတန့်စင်နဲ့အတူကိုငင်းချမ်းကတင်ဆက်ထားပါရယ
်တောင်ဖိတ်ကနိုင်ငံမှာ29ကီလိုမီတာကျော်ဓမ္မမဟုတ်19မိုင်နီးပါးရှိတဲ့တချောင်းတို့သုံးမွေးလေကြီးပေါ်ပါတခုကိုဖန်တီးပြီးတော့ဂင်းနီကမ္ဘာစံချိန်တင်လိုက်ပါရယ်ဒေသခံပရာဟီတာအဖွဲ့တွေပူးပေါင်းရဲလုပ်ပေးခဲ့ကြတာဖြစ်ပြီးတော့ကွေလွန်သွားပြီဖြစ်တဲ့တောင်အာဖရိကနိုင်ငံခေါင်းဆောင်နယ်ဆန်မန်ဒယ်လာနှစ်တရာပြည့်မွေးနေ့အထိမ်းအမှတ်အဖြစ်လုပ်ခဲ့ကြရတဲ့ဖြစ်ပါတယ်။ဇူလိုင်လ18ရက်နေ့မှာကြာရောက်တဲ့မန်ဒယ်လာရဲ့မွေးနေ့မှာတိုင်းပြည်တဝန်းပွဲမျိုးစုံကျင်းပပြီးတော့လူမျိုးရေးခွဲခြားမှုကိုဆန့်ကျင်တဲ့ခေါင်းဆောင်ရဲ့မွေးနေ့ကိုဆင်နွှဲခဲ့ကြပါတယ်။အခုဆန့်ကျင်တဲ့သုံးမွေးလေကြီးပွားကိုတော့67 blankets ပရဟိတဖွဲ့ကဦးဆောင်ဖန်တီးခဲ့တာဖြစ်ပြီးတော့ဒီဖွဲ့ဟာလိုအပ်သူတွေအတွက်သုံးမွေးဆောင်တွေကိုဖြန့်ချိပေးနေတဲ့အဖွဲ့လည်းဖြစ်ပါတယ်။28ကီလိုမီတာဆိုတာကတော့မန်ဒယ်လာထောင်ထဲမှာနေခဲ့တဲ့28နှစ်တာကာလအပိုင်းခြားကိုကိုးစားပြုရလဲဖြစ်ပါတယ်။67 blankets ပရာဟီတာအဖွဲ့ဟာခုချိန်မှာတော့အချင်းထောင်စခန်းတွေမှာသုံးမွေးထိုးပညာကိုအသက်မွေးပညာရဲ့တစ်ခုဖြစ်သင်ကြားပေးပြီးတော့ရရှိလာတဲ့သုံးမွေးဆောင်တွေကိုလည်းစီးရင်တဲ့လူမှုအတိုင်းဝိုင်းတွေကိုပေးတာဖြစ်ပါတယ်။အခုလိုစံချိန်တင်လေစည်းဘဝရဲ့လို့ဖို့ Facebook ကနေစီးအောင်လုံးဆောင်ရတာဖြစ်ပြီးတော့တစ်ကမ္ဘာလုံးကစေတနာဝန်ထမ်းတွေကအရှိနေရအကျဉ်20စင်တီမီတာရှိတဲ့လေကြီးပွားလေးတွေကိုရက်လုတ်ပေးပို့ခဲ့ကြတာဖြစ်ပါတယ်။အဲဒီနောက်အယောင်ဆုံးသုံးဝေးတွေကိုပြန်လည်တွဲဆက်ခဲ့ပြီးတော့မန်ဒယ်လာအထိမ်းမှတ်ပန်းချီမှာခင်ကျင်းပြတာခဲ့ပါတယ
်။ပဝင်းကျင်တန်ရှင်းစေဖို့နဲ့ဓာတ်ဆီဈေးတက်တာကိုတံပြန်နိုင်ဖို့အတွက်အီဂျစ်တက္ကသိုလ်ကဆက်မှုကြောင်းသား6ယောက်ဟာလေစွမ်းရင်သုံးတဲ့ယင်တစည်းကိုတီထွင်လိုက်ပါတယ်။ဒီယင်ကိုမောင်းနှင်ဖို့အတွက်ကုန်ကျစရိတ်ဘာမှရှိမှာမဟုတ်ပါဘူး။
ဟဲလ်ဝမ်တက်ကတိုကစက်မှုကြောင်းသားတွေဟာဖိတိတ်ထားတဲ့လေကိုစွမ်းအင်အဖြစ်နဲ့သုံးလို့ရမရဆန်းသက်ခဲ့တာလည်းဖြစ်ပါတယ်ရန်ပုံငွေနဲ့လိုအပ်တဲ့ပစ္စည်းတွေမရှိတဲ့အတွက်ကြံ့ကြာခဲ့ပေမဲ့လည်းနောက်ဆုံးမှာတော့ကုန်ကြစည်နည်းနည်းနဲ့ပတ်ဝန်းကျင်ထိခိုက်မှုနည်းစေတဲ့စွမ်းအင်သုံးရင်ကိုတီထွင်နိုင်ခဲ့တာပါဖိတိတ်ထားတဲ့လေကအလကားရတာဖြစ်ပြီးလေကိုသုံးတဲ့အတွက်မော်တာဆက်လဲတဲ့အခါမှာလည်းအေးခံစနစ်မလိုအပ်ပါဘူးအခုချိန်မှာတနာယီကိုကီလိုမီတာ40နှုန်းနဲ့မောင်းနေနိုင်ပြီးတော့လေစွမ်းအင်မကုန်ခင်ကီလိုမီတာ30အကွာအဝေးထိမောင်းနိုင်ပါတယ်ဒီရင်ကိုထုတ်လုပ်တဲ့ကုန်ကြစည်ကဒေါ်လာ 1,000 နီးပါးကုန်ကြပါတယ်ဒီရင်ရဲ့စွမ်းအင်အသုံးပြုပုံကိုတိုးတက်ကောင်းမွန်အောင်လုပ်နိုင်လို့ရှိရင်တနာယီကိုကီလို100နှုန်းနဲ့အခုလက်ရှိအချိန်ကြာအတိုင်းမောင်းနိုင်မယ်လို့စက်မှုကြောင်းသားတွေကယုံကြည်ပါတယ်သူတို့ရဲ့မော်တာဒီဇိုင်းနဲ့ရင်ကိုစည်းဝါးပြည့်ထုတ်လုပ်နိုင်ဖို့လည်းမျှော်လင့်ထားပါတယ
်ဒီနိုင်ငံသားစွန့်စားသူတယောက်ဖြစ်တဲ့ Fabrice Groba ကတော့လက်စစ်စကိတ်ပုတ်စီပြီးတော့ကဘာတစ်ပတ်ပတ်ဖို့လှုပ်ဆောင်နေပါတယ်သူရဲ့ပထမအဆင့်ခီးစဉ်ဖြစ်တဲ့ American ပြည်အောင်စု San Francisco မြို့ကနေပြီးတော့ Miami မြို့ခီးစဉ်ကိုတော့ပြီးခဲ့တဲ့တင်းလာနေတုန်းကအဆုံးသတ်နိုင်ခဲ့ပါတယ်မေလ26ရက်နေ့ကစတင်ခဲ့ပြီးတော့ကီလိုမီတာ4000နီးပါးအကွာအဝေးရှိတဲ့ခီးကိုတနေ့ကိုကီလိုမီတာ150နှုန်းနဲ့ပြန်မြသွားခဲ့တာပါတနေ့ကို7နာရီလောက်စကိတ်ဘုတ်စီးပြီးတော့3နာရီလောက်ဘက်ထရီအားပြန်ဖြည့်ခဲ့ရပါတယ်တကယ်နိုင်ရကိုဖျက်တဲ့အချိန်မှာတော့အပူချိန်ကြောင့်ဘက်ထရီအားပြန်သွင်းနိုင်မှုကိုထိခိုက်တာတွေရှိခဲ့ပြီးတော့မိုးများတဲ့ဒေသတွေမှာလည်းဘက်ထရီအတွက်ခက်ခဲတွေဖြစ်ခဲ့ရပါတယ်နောက်အဆင့်မှာတော့ပြည်သူနိုင်ငံ Paris မြို့ကနေပြီးတော့ Moscow ကိုစကိတ်စီးပြီးတော့သွားမှာပါ၃နှစ်ကြာမယ်လို့ခန့်မှန်းထားတဲ့ကမ္ဘာတစ်ပတ်ခီးစဉ်ရဲ့နောက်ဆုံးအဆင့်2020မှာတော့အာရှတိုက်ကိုဖျက်သိမ်းသွားမှာဖြစ်ပါရဲ့ရှင
်မအီတန်စင်နဲ့ကိုငင်းချန်တို့တင်ဆက်သွားတာပါရှင်တင်းင်းလာနေတဲ့နေနခင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်အခုတော့တင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြမှာပါ
တနင်္လာနေ့ကသမရအင်ယူတစ်ဖက်ကလမ်းမရေပေါ်မှာလက်တဆုပ်စာလောက်ပဲရှိတဲ့လူပြူအမျိုးသားရေးဝါရီတွေနဲ့မရေမတွက်နိုင်လောက်အောင်များပြတဲ့လူမျိုးအသားရောင်ခွဲခြားမှုဆန့်ကျင်သူတွေပါဓာတ်အဖွဲ့နှစ်ဖွဲ့ဆန္ဒပြခဲ့ကြပြီးအဖွဲ့နှစ်ဖွဲ့ထိတ်တိုက်မတွေ့အောင်ရဲတွေကခွဲထားခဲ့ပါတယ်မနေ့ကဗာဂျင်းနီးယားပြည်နယ်ရှာလော့စ်ဗစ်မှာနာဇီဆန့်ကျင်ဆန္ဒပြပွဲလို့လူသေဆုံးတဲ့အထိကြမ်းဖက်မှုတွေမဖြစ်စေဖို့အတွက်ဒီနှစ်ဆန္ဒပြနေတဲ့ Washington DC ကလာဖိုင်ယက်ပန်းချံမှာရဲတွေကဒီအဖွဲ့နှစ်ဖွဲ့ကိုချေပြန့်တဲ့ကွက်လက်တစ်ခုနဲ့ခွဲခြားခဲ့တာဖြစ်ပါတယ် FBI ပြည်ထောင်စုထောက်လှမ်းရေးဘျူရိုအကြီးအကဲ James Comey ကိုသမရဒေါ်နယ်ထရမ့်မနှစ်ကယာရုကနေဖြုတ်ချလိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးရုရှားအရေးအထူးစုံစမ်းစစ်ဆင်နေတဲ့ရောဘတ်မူလာအနေနဲ့သမရထရမ့်ကိုမေးမြန်းခွင့်ပြုမှာမဟုတ်ဘူးလို့သမရရဲ့ရှင်းလင်းကတနင်္ဂနွေနေ့ပါပဲပြောကြားခဲ့ပါတယ်။မြန်မာနိုင်ငံကို၄ရက်ကြာခီးစဉ်ဖြစ်နေလာရောက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးအဗ်ဒူဟဆန်မမုတ်အလီဟာစနေနေ့ကရခိုင်မြောက်ပိုင်းကိုသွားခဲ့ပါတယ်။ရခိုင်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုဖြစ်ခဲ့တဲ့တနှစ်ကြာလာချိန်မှာအကြမ်းဖက်တိုက်ခိုက်မှုအတွင်းတစ်ဖက်နိုင်ငံကိုထွက်ပြေးတိမ်းရှောင်နဲ့တိမ်းနဲ့ချီတဲ့ရွန်ဂျာဒုက္ခတွေနေရရင်ပြန်ရစ်အတွက်ဝန်ကြီးမာမုတ်အလီကိုရိုင်မြန်မာနိုင်ငံကိုလာရောက်တာဖြစ်ပါတယ်။ဝန်ကြီးမာမုတ်အလီနဲ့မြန်မာအစိုးရတာဝန်ရှိသူတွေတွေ့ဆုံပြီးဒုက္ခတွေအ мян ပြန်လက်ခံရေးသဘောတူညီချက်၈ချက်ကိုဩဂုတ်လ၁၀ရက်နေ့ကနေပြည်တော်မှာသဘောတူလက်မှတ်ရေးထိုးနိုင်ခဲ့ပါတယ်။ VOA သတင်းဌာနနဲ့ဓာတ်ရိုက်ဆက်သွယ်စုံမေးမြန်းမှုပြုလုပ်စဉ်အတွက်မှာတရုတ်ရဲတပ်ဖွဲ့ကဖမ်းဆီးထိန်းသိမ်းသွားခဲ့တဲ့ပမောခရှူဝမ်ကောင်းအနေနဲ့ဘေးမတည်ရမ်းမခပဲရှိနေပြီးပြန်ပြီးလွှတ်ပေးဖို့အတွက်ရှန်ကောင်းတက္ကသိုလ်ကတောင်းသာဟောင်း150ကတက္ကသိုလ်တာဝန်ရှိသူတွေစီကိုအိတ်ဖွင့်ပေးစားတဆောင်ပေးပို့ခဲ့ပါတယ်
ကျေးဇူးပါရှင်ဒေါက်ခင်မျိုးသက်ကသတင်းအချင်းချုပ်ကိုပြောပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လို့ရေးမှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်အင်ဂျင်နီယာကတော့ Greg Burns ပါတနင်္လာနေ့နနက်ခင်း VOA မြန်မာပိုင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကတော်ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ကျမတို့ရဲ့ VOA မြန်မာပိုင်းအစီအစဉ်ရဲ့ညနေခင်းအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ရှင်လန်းချမ်းမြေကြပါစေ။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.